Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2022ခုနှစ် January 28ရက်နေ့တောက်ကြနေမနေ့ပဲအတန်လွင့်အစည်းအဝေးကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ32 49နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့စတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားပါမယ်ဒီကနေ့အစီအစဉ်တွေထဲမှာဆိုလို့ရှိရင်သတင်းတွေကိုဥစွာတင်ပြပေးပါမယ်နောက်တော့ဆင်ရမယ့်သတင်းတွေထဲမှာဆိုလို့ရှိရင်မြမအရေးကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးမယ့်သတင်းဒါအပြင် NUG အစိုးရထိပ်ပိုင်းတာဝန်ရှိသူတွေနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံတဲ့သတင်းဒါအပြင်ရုရှားရဲ့လုံခြုံရေးဆိုင်ရာတောင်းဆိုချက်တွေကိုအမေရိကန်နဲ့နေတိုးကမလိုက်ရောတဲ့အတွက်တင်းမာမှုတွေရော့ချနိုင်ဥမှာမဟုတ်သေးတဲ့အကြောင်းရုရှားကပြောဆိုလိုက်တဲ့သတင်းစတဲ့သတင်းတွေကိုဥစွာတင်ဆက်ပေးပါမယ်။အဲ့ဒီနောက်မှာတော့သတင်းပေးပို့ချက်တွေကိုနားတော်တာဆင်ရပါမယ်ခင်ဗျာ
။ဘုံလူသူတက်ခဲနေသူခွဲတာဘောနော်ချက်ချင်းနော်ဒီလိုမျိုးသူခွဲလိုက်တဲ့ခါကျတော့ဒီသူတွေကဆောက်လက်ပြီးတော့တစ်ခါကောင်ကိုသူကူးကြတာပေါ့
။ချင်းပြည်နယ်အိန္ဒိယနယ်စပ်မှာရှိတဲ့ဒီစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့အနီးတဝါကိုပစ်ခတ်တဲ့အတွက်ကြောင့်ဒေသခံတွေထွက်ပြေးနေရတဲ့သတင်းဖိတ်ဖို့ချက်ထဲမှာမကြာမီပဲအပြည့်စုံကိုနားတော်တာဆင်ရပါမယ်။အဲ့ဒီနောက်မှာတော့မကွေးတိုင်းထဲမှာစစ်ကောင်စီတပ်တွေကအရသာပိုင်းလက်ရဲရေနံတွင်းတွေကိုဖျက်ဆီးတဲ့ဆိုတဲ့သတင်းအဲ့ဒီနောက်မှာတော့6လအတွင်းထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုပြန်ပို့လိုက်တဲ့မြန်မာနိုင်ငံသားတွေနဲ့ပတ်သက်တဲ့သတင်းပေးပို့ချက်စာရာတွေကိုနားတော်တာဆင်ရပါမယ်။အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးတော်ဖို့စီစဉ်ထားပါတယ်။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာကသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ကပြောပြကြပါတော့မယ်ခင်ဗျာ
။ယူကရိန်းနိုင်ငံကိုမြောက်တလန်တိတ်စာချုပ် NATO ဖွဲ့ဝင်ဖြစ်လက်မခံမှုရုရှားနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့နိုင်ငံတွေကစစ်တပ်တွေနဲ့လက်နက်တွေကိုပြန်ရုပ်သိမ်းဖို့တောင်းဆိုချက်တွေကိုအမေရိကန်ကလက်မခံတာကြောင့်ရှေ့ဥရောပကတင်းမာမှုတွေရော့ကျလာမဲ့အလားအလာတိတ်မတွေ့ရဘူးလို့ရုရှားနိုင်ငံကပြောဆိုလိုက်ပါတယ်
။ Касается содержания документа. Там есть реакция, которая позволяет
ရုရှားရဲ့တောင်းဆိုချက်နဲ့ပတ်သက်လို့အမေရိကန်ကတရားဝင်ပြန်ကြားချက်မှာအပြုသဘောဆောင်တဲ့တုံ့ပြန်မှုကိုမတွေ့ရပေမဲ့ဒီချုပ်ချက်လက်တွေအရနောက်တစ်ဆင့်အလေးနဲ့ဆွေးနွေးမှုတွေစတင်နိုင်မဲ့အလားအလာတွေရှိတာတွေ့ရကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ရော့ကကြာစာပေးနေမှာသတင်းတောက်တွေကိုပြောလိုက်တာပါ။အမေရိကန်နဲ့ဥရောပမဟာမိတ်တွေကတော့ရုရှားကအဓိကတောင်းဆိုနေတဲ့ကိစ္စတွေဟာမဖြစ်နိုင်တဲ့ကိစ္စတွေဖြစ်ညှင်းပယ်ထားပါတယ်။ဆိုဖြစ်ချက်တွေကိုသမ္မတဗလာဒီမီယာပူတင်ထံတင်ပြသွားမှာဖြစ်ကြောင်းလည်းရုရှားနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ရုရှားသမ္မတပြောခွင့်ရဒီမီထရီပက်စကော့ကတော့အဆိုဖြစ်ချက်တွေနဲ့ပတ်သက်လို့ရုရှားဘက်ကမကြခင်တုံ့ပြန်သွားမှာဖြစ်ပြီးဆွေးနွေးမှုတွေဆက်လုပ်နိုင်မယ့်အလားအလာတွေရှိနေစေဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။အချိန်ကဆိုဗီယက်ယူနီယံလက်အောက်ခံယူကရိန်းနဲ့ဆက်မှာရုရှားကတပ်ရင်းအတသိန်းကျော်တွန်းမြင့်ထားတာကြောင့်ကျူးကျော်တက်ခတ်မှာအမေရိကန်နဲ့ဥရောပမဟာမိတ်တွေစိုးရိမ်နေတာဖြစ်ပါတယ်။ရုရှားကတော့တက်ခတ်ဖို့ရည်ရွယ်မှထားကြောင်းပြောဆိုထားတာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတော့ရုရှားကိုတရားဝင်ပြန်ကြားချက်ထဲမှာလုံခြုံရေးကိုထိခိုက်စေတဲ့ရုရှားရဲ့လိုရပ်ပေါ်အမေရိကန်နဲ့မဟာမိတ်တွေမိဖက်တွေရဲ့စိုးရိမ်မှုတွေပါဝင်တယ်လို့ပြောဆိုထားပါတယ်။နိုင်ငံတော်ရဲ့အမေရိကန်တရားရုံးချုပ်တရားသူကြီးတူဖြစ်တဲ့စတီဖန်ပရီယာနေရာမှာအစားထိုးဖို့ပထမဆုံးအကြိမ်ဖြစ်လူမဲအမျိုးသမီးတူကိုအဆိုပြုခန့်အပ်ဖို့ရွေးကောက်ပွဲမဲဆယ်စဉ်ကပေးထားတဲ့ကတိအတိုင်းဆောင်ရွက်သွားမယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။ထူးချွန်ပြမြောက်တဲ့အရေးချင်းအချင်းစီရိုက်အတွေ့အကြုံနဲ့တည်ကြည်ဖြောင့်မတ်သူတယောက်ကိုအဆိုပြုမယ်လို့လည်း28နှစ်ကြာတာဝန်ယူခဲ့တဲ့တရားရုံးချုပ်တရားသူကြီးဖြစ်ကအနားယူမယ်အကြောင်းကြာသပတေးနေ့မှာအတည်ပြုပြောကြားခဲ့တဲ့ Liberal Party တရားသူကြီးဘရီယာနဲ့အတူရှိနေစဉ်သမ္မတဘိုင်ဒန်ကပြောလိုက်တာပါ။အမေရိကန်တရားရုံးချုပ်မှာပထမဆုံးအကြိမ်ဖြစ်လူမဲအမျိုးသမီးတူကိုအဆိုပြုမှာဖြစ်ပြီးဒီလိုတာဝန်ပေးတင်တာအချိန်တောင်လွန်နေပြီလို့ယူဆကြောင်းလည်းပြောဆိုခဲ့ပါတယ်။ဘသူကိုရွေးချယ်မယ်ဆိုတာမဆုံးဖြတ်ရသေးပေမဲ့ဖေဖော်ဝါရီလမကုန်ခင်နောက်ဆုံးထားအဆိုပြုမှာဖြစ်ကြောင်းနဲ့အဆိုပြုခံရသူကိုအတီးပြုခံရနိုင်အောင်လွှတ်တော်ခေါင်းဆောင်တွေနဲ့လက်တွဲကြိုးပမ်းသွားမယ်လို့လည်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။ဩဇာကြီးမားပြီးအများလေးစားခံရတဲ့အမေရိကန်တရားရုံးချုပ်မှာတရားသူကြီး၉ဦးကတာဝန်ယူရပြီးအဆိုရလွှတ်တော်နဲ့ပြည်နယ်တွေရဲ့လုပ်ရက်တွေနဲ့ပတ်သက်ပြီးဖွဲ့စည်းပုံအခြေခံဥပဒေနဲ့ကန့်ညင်မှုရှိမရှိအဆုံးဖြတ်ပေးရပါတယ်။အမေရိကန်ကုသရေးဝန်ကြီးဝန်ကြီးဌာနရဲ့ကြာသပတေးနေ့ထုတ်ပြန်ချက်အရစီးပွားရေးဖွံ့ဖြိုးမှုနှုန်းဟာပြီးခဲ့တဲ့2022ခုနှစ်ထဲ 5.9% ရာခိုင်နှုန်းရှိခဲ့တာကြောင့် 1984ခုနှစ်ကစတိုးတက်မှုနှုန်းအများဆုံးဖြစ်ခဲ့ပါတယ်။အမေရိကန်မှာကိုဗစ်ရောဂါမျိုးကွဲသစ်အန်ဒီယာကြောင့်လုပ်ငန်းတွေမှာထိခိုက်မှုတွေကြုံနေရသလိုကုန်စည်စီးဆင်းမှုတွေကျကျနေတာကြောင့်စံတွေမှာပစ္စည်းပြတ်လတ်မှုတွေနဲ့တူနှစ်ပေါင်း40အတွင်းအမြင့်ဆုံးအဖြစ်ကုန်စည်နှုန်း900ခန့်နှုန်းထိရှိနေချိန်မှာကမ္ဘာစီးပွားရေးအင်အားအကြီးဆုံးတန်းပြင်မှာတိုးတက်မှုတွေတွေ့နေရတာပါ။ပြီးခဲ့တဲ့နှစ်ထက်မှာပဲအလုတ်ကိုင်း6.4 သန်းဖန်တီးပြီးစံချိန်တင်ခဲ့သလိုကိုဗစ်ကာယရောဂါနဲ့စတင်ရင်ဆိုင်ခဲ့ရတဲ့2020ပြည့်နှစ်ဆမှာဆုံးရှုံးခဲ့ရတဲ့အလုတ်ကိုင်းအများစုကိုလည်းပြန်ဖတ်ဆင်နိုင်ခဲ့ပါတယ်။ဒီချိန်ထဲမှာပဲ Omicron COVID မျိုးကွဲသစ်ကြောင့်ထောင်ချီးရဲ့ဝန်ထမ်းတွေနေထိုင်မကောင်းဖြစ်ပြီးအလုံမစင်းနိုင်တာလေယာဉ်ခီးစဉ်တွေဖြစ်ရတာစီးပွားရေးလုပ်ငန်းတွေကိုအကန့်အသတ်နဲ့လုပ်ရတာစာသင်ကျောင်းတွေမှာလူကိုယ်တိုင်သင်ကြားခွင့်ကန့်သတ်ခံရတာတွေကြောင့်ဇန်နဝါရီလထဲမှာတိုးတက်မှုနှေးကွေးနိုင်တယ်လို့လည်းအကဲခတ်တွေခန့်မှန်းနေကြတာပါ။ဒါမှလည်းပြီးခဲ့တဲ့နှစ်ဇူလိုင်လကနေစက်တင်ဘာလအထိ3လပတ်မှာတိုးတက်မှုနှုန်းနှစ်သမ300ခန့်နှုန်းရှိနေရာကနေ3ဆတိုးပြီးအော်တိုဘာလကနေဒီဇင်ဘာလအထိနောက်ဆုံး3လပတ်မှာ6.9ခန့်နှုန်းရှိခဲ့တာစီးပွားရေးတိုးတက်လာတဲ့အထောက်အထားဖြစ်အစိုးရကပြောဆိုထားပါတယ်။ပြင်းမြေတော်ကဆောင်းရသည့်အိုလံပစ်အားကစားပွဲတော်ကိုအမေရိကန်ကကြားဝင်နောက်ရှက်နေတယ်လို့တရုတ်နိုင်ငံကဆွဆွလိုက်ပြီးဒီလိုရက်ကိုရပ်တန့်မှုလဲတောင်းဆိုလိုက်ပါတယ်။လက်တလောအရေးကြီးဆုံးလောက်ရမဲ့ဦးစားပေးကိစ္စဟာအမေရိကန်ကဆောင်းရသည့်အိုလံပစ်ကိုနောက်ရှက်တဲ့လောက်ရက်တွေရပ်တန့်ကရပ်ဖို့ဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ကြာသပတေးကဆက်သွယ်စကားပြောခဲ့ပြီးနောက်ထုတ်ပြန်လိုက်တဲ့ကြေညာချက်မှာတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကပြောဆိုလိုက်တာပါ။အမေရိကန်ဟာတရုတ်နိုင်ငံအပေါ်မဟုတ်မမှန်စကားတွေလောက်ရက်တွေကိုအစဉ်တစိုက်ပြောကြားလုပ်ကိုင်နေပြီးနိုင်ငံဆက်ဆံရေးမှာပြစ်ခတ်သစ်တွေပေါ်ပေါက်ဖန်တီးနေတယ်လို့လည်းကြေညာချက်မှာပြောဆိုထားပါတယ်။ရှေ့လာမယ့်သတင်းပတ်မှာစတင်မဲ့ဆောင်းရသည့်အိုလံပစ်အားကစားပွဲကိုတတ်မှန်ရေးအရသဘိမ့်မောက်မဲ့အစီအစဉ်ကိုတရုတ်နိုင်ငံခြားရေးဝန်ကြီးကနောက်ရှက်တဲ့လောက်ရက်အဖြစ်ညင်ညွန်းပြောဆိုနေပုံရပါတယ်။တရုတ်နိုင်ငံအနောက်မြောက်ဘက်ရှင်ချန်းဒေသကဝီဂါမွတ်စလင်တွေပေါ်တရုတ်နိုင်ငံရဲ့ပြည်မှုပုံတွေကိုကန့်ကွက်တဲ့အနေနဲ့ပေကျင်းအိုလံပစ်ကိုသတ္တမန်ရေးအရာသဘိမ့်မောက်ဖို့ကြေညာထားတာဖြစ်ပါတယ
်။ VOA American နဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6.53 ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှတောက်ကြနေကြရင်မြန်မာအရေးအတွက်တကပိတ်အစည်းအဝေးကျင်းပဖို့စီစဉ်နေချိန်မှာပဲလုံခြုံရေးကောင်စီအနေနဲ့မြန်မာအရေးကိုအထူးအရေးပေါ်အခြေအနေတည်ဖြစ်တဲ့သဘောထားပြီးမြန်မာပြည်သူတွေကိုအကောက်အွယ်ပေးဖို့လိုအပ်နေတယ်လို့တရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လူ့ခွင့်ရေးအဖွဲ့တွေအပါအဝင်အဖွဲ့အစည်းပေါင်း300နီးပါးကပူးတွဲကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ချင်း၊ကချင်း၊ကရင်အပါအဝင်မြန်မာနိုင်ငံတိုင်းသားအဖွဲ့အစည်းတွေပြန် Amnesty International, 45 Rights နဲ့လူ့ခွင့်ရေးဆိုင်ရာ ASEAN Parliament အမတ်များအဖွဲ့အပါအဝင်အဖွဲ့အစည်းပေါင်း286ဖွဲ့ကလက်မှတ်ရေးထိုးတောင်းဆိုတဲ့အထက်မှာမြန်မာနိုင်ငံတွင်လူသားချင်းစာနာမှုယိုယွင်းနေတာနဲ့အရက်သားပြည်သူတွေအရေးပေါ်အကာအကွယ်ပေးဖို့လိုအပ်နေတာတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကအခုကျင်းပမယ့်အစည်းအဝေးကနေဖြေရှင်းပေးဖို့ပါဝင်ပါတယ်။ February 1ရက်စစ်တပ်အာဏာသိမ်းတဲ့တနှစ်နီးလာပြီဖြစ်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအနေနဲ့တကပိတ်အစည်းအဝေးတွေနဲ့ကြေညာချက်တွေထုတ်ပြန်နေတာဟာအလုံမဖြစ်ကြောင်းနဲ့လက်တွေ့ဖြေရှင်းပေးဖို့လည်းတောင်းဆိုထားပါတယ်။ဒါ့အပြင်လုံခြုံရေးကောင်စီအလှည့်ကျဥပဒေနော်ဝေနိုင်ငံနဲ့မြန်မာအရေးထောက်ခံတဲ့နိုင်ငံတွေနဲ့ဥဆောင်နေတဲ့ Britain တို့အနေနဲ့အခုလိုစစ်တပ်အာဏာသိမ်းတစ်နှစ်ပြည့်မှာမြန်မာအရေးကိုချပြပြီးအခြေတင်ဆွေးနွေးကြဖို့နဲ့တခြားဖွဲ့ဝင်နိုင်ငံတွေဘက်ကလည်းဝမ်းဝမ်းပံ့ပိုးပေးဖို့ဖန်ကြားခဲ့ပါတယ်။စစ်တပ်အာဏာသိမ်းပြီးတစ်နှစ်နီးပါးကြာလာပြီးတဲ့နောက်မတည်မငြိမ်အခြေအနေတွေဆက်ဖြစ်နေတဲ့အပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့အာဆီယံလက်ချောက်ဥက္ကဋ္ဌတာဝန်ယူထားတဲ့ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးတို့ကြွဆောင်ဆွေးနွေးမှာဖြစ်တယ်လို့တန်တမန်အရင်းမြစ်တွေကိုကိုးကားပြီး AFP သတင်းမှာရေးသားထားပါတယ်။ဒီစီဝေကိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Nolin Hinson နဲ့တူကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးတက်ရောက်မယ်အကြောင်းလည်းဖော်ပြထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရယာယီသမ္မတဒူဝါလက်ရှိလာပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းနဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်တို့ဟာ January 28ရက်ကျက်သပတေးနေ့မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအတိုင်းအမြန်ပုတ်ကို Derek Chauvin နဲ့အရှေ့အာရှနဲ့ Pacific Year Bureau ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီး Kim Wairo နဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ NUG ရဲ့နိုင်ငံခြားရေးဌာန Facebook မှာဖော်ပြထားပါတယ်။ ဆွေးနွေးမှုဓာတ်ပုံနဲ့တကွဖော်ပြထားတဲ့ကြေညာချက်မှာအမျိုးသားညီညွတ်ရေးအစိုးရဘက်ကလက်ရှိမြန်မာနိုင်ငံတွင်အခြေအနေစိန်ခေါ်မှုတွေလူသားဆန္ဒမှုဆန္ရတွေအပြင်တိုင်းရင်းသားအဖွဲ့အစည်းတွေနဲ့လက်တွဲဆောင်ရွက်နေမှုတွေအာဆီယံနဲ့ကုလအထူးကိုယ်စားလှယ်တွေရဲ့လှုပ်ဆောင်နေမှုတွေနဲ့ပတ်သက်ပြီးသဘောထားအမြင်တွေတင်ပြဆွေးနွေးခဲ့တယ်လို့ဆိုပါတယ်။ American တာဝန်ရှိသူတွေဘက်ကလည်းမြန်မာရေးပုံမှန်ထိရောက်စွာလှုပ်ဆောင်နိုင်ဖို့မဟာမိတ်နိုင်ငံတွေနဲ့လက်တွဲဆောင်ရွက်နေကြောင်းပြောကြခဲ့တယ်လို့ဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့ရွန်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံဖက်ပြန်ပို့ရေးကိစ္စတိုးတက်မှုမရှိသလောက်ဖြစ်နေတဲ့အပေါ်စိတ်ပျက်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကြံပေးပုဂ္ဂိုလ်နိုလင်းဟေဇယ်အနေနဲ့မြန်မာအချက်အတဲအဖြေရှာရေးသူ့ရဲ့အခန်းကဏ္ဍအတိုင်းအကောင့်ထဲပေါ်လှုပ်ဆောင်ဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးမာဆုဒ်ဘင်မိုမန်ကဇန်နဝါရီ29ရက်နေ့ပြည်အွန်လိုင်းဆွေးနွေးမှုအတွင်းတိုက်တွန်းခဲ့တယ်လို့VOA ဘင်္ဂလားဌာနကပြောပါတယ်ရွန်ဂျာအတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့ဒီဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လက်ခံမယ်လို့ကြေညာပေးထားပါတယ်။ဒါပေမဲ့အခုချိန်ထိဘာတိုးတက်မှုမှမရှိသေးတယ်လို့ဒုက္ခသည်စခန်းမှာနေထိုင်တဲ့ရွန်ဂျာတွေဟာအန္တရာယ်ကြီးတဲ့ရေလမ်းကနေမကြာခဏခက်ပြေးနေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့လတည်းဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကိုတောရောက်ခဲ့တဲ့မြန်မာနိုင်ငံလူခွင့်ဆိုင်အကူလသမဂအထူးကိုယ်စားလှယ် Tom Andrews ကတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပိုးပြီးကောင်းတဲ့မိဖက်ဖြစ်အောင်လုပ်ပြီးရွန်ဂျာပြဿနာအဖြေရှာရမှာမြန်မာစစ်တပ်ကိုဖိအားပေးဖို့အတွက်ပန်ကြားထားတာပါဂျူးလူမျိုးတွေကိုအစုလိုက်တပ်ဖြတ်ခဲ့တဲ့ဟိုလိုကော့စ်ဖြစ်ရမျိုးနောက်ထပ်တစ်ဖန်ထပ်ဖြစ်လာမှာကိုဆိုရင်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတိုရက်စ်ကဇန်နဝါရီ29ရက်နေ့ပြည်နယ်မှာကြောက်ရွံ့တဲ့နိုင်ငံတကာဟိုလိုကော့စ်အောက်မေ့ပွဲနဲ့မှာပြောကြားလိုက်ပါတယ်
What we see today must worry us and jolt us into action.
ဒီကနေ့မြင်တွေ့နေတဲ့ကမ္ဘာကြီးကိုကြည့်ဟိုလိုကော့စ်ကိုခေါ်တဲ့မိလုံတိုက်တန်းတပ်ဖြတ်မှုမရှိခဲ့ဘူးဆိုပြီးညှန်းဆန်ပြီးတမိုင်းကိုပြန်ပြင်ရေးဖို့ကြိုးစားတာလူသားမျိုးနွယ်ပေါ်ရာဇဝတ်မှုကျူးလွန်သူတွေရဲ့လူရည်ကိုဖျောက်ဖျက်ပြီးသူတို့ကိုပြန်မြင့်တင်ပေးဖို့အားထုတ်တာတွေအတွက်အံ့အားတင့်တုံ့နှောက်ရကြောင်းအချိန်နဲ့မှာပဲဟိုလိုကော့စ်ဖြစ်လာစေတဲ့အခြေခံအချက်တွေကိုလူငယ်တွေကြားဖိလျော်ရှုမှုတွေတိုးလာတာကိုကောက်ယူခဲ့တဲ့စစ်တမ်းတွေမှာတွေ့နေရတယ်လို့ပြောပါတယ်။အခမ်းအနားတွေကိုဥရောပတလွှနိုင်ငံတွေမှာကျင်းပနေကြတာဖြစ်ပြီးဥရောပတလွှကဂျူးတွေအသက်ခံရတာကိုအောက်မေ့တဲ့နေနဲ့ကျင်းပတဲ့ဘာလင်မြို့ကနွမ်းသူပန်းခွေချတဲ့အခမ်းအနားမှာတော့ဂျာမနီဝန်ကြီးချုပ်နဲ့ဂျာမန်သမ္မတတို့နဲ့အတူအစ္စရေးလွှတ်တော်ဥက္ကဋ္ဌပါတက်ရောက်ခဲ့တာဖြစ်ပါတယ်။
တောက်ကြနေမနေ့ဖက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့ဒေါခင်မျိုးသက်တို့ကပြောပြသွားတော့ပါအခုတော့ကျွန်တော်တို့သတင်းပေးပို့ချက်တွေစတင်ထုတ်လွှင့်မှုအချိန်ကျလာပါပြီပထမအဦးဆုံးချင်းပြည်နယ်ဘက်ကသတင်းတစ်ပုဒ်နဲ့စကြင်ပါတယ်အိန္ဒိယမြန်မာနယ်စပ်ချင်းပြည်နယ်က Recorder မြို့နားမှာရှိတဲ့စစ်ကောင်စီတပ်တွေက January 25ရက်နေ့ကတည်းကအနီးဝန်းကျင်မှာအနီးဝန်းကျင်ကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်နေတာကြောင့်မြို့ခံတွေကြောက်လန့်ပြီးတော့အိန္ဒိယနယ်စပ်ဘက်ကိုတင်းရှောင်ထွက်ပြေးသွားပါတယ်။ငါတင်းရှောင်ထွက်ပြေးသွားသူ900လောက်ရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။ထွက်မပြေးနိုင်ပဲဒေသတွင်းကြံနေတဲ့သူတွေကလည်းတိုက်ပွဲတွေဖြစ်မှာစိုးရိမ်နေကြပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုညာဝင်းအောင်ကဆက်လက်ပြောပြပါလိမ့်မယ်
။ချင်းပြည်နယ်ဖလန်းမြို့နယ်က Recorder မြို့ပြင်မှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေကအနီးပတ်ဝန်းကျင်ဒေသကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ဇန်နဝါရီ25အင်္ဂါနေ့ညပိုင်းကပြစ်ခတ်ခဲ့ပါတယ်။အဲ့ဒီဒေသမှာတိုက်ပွဲတွေမရှိဘဲအခုလိုပြစ်ခတ်ခဲ့တဲ့အတွက်ထိတ်လန့်ကြောက်ရွံ့နေကြတဲ့ဒေသခံတချို့အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။မြို့ကန်လူဦးရေ900နီးပါးလောက်ထွက်ပြေးသွားတယ်လို့ Recorder မြို့ကန်တူကပြောပါတယ
်။ Recorder ဖက်မှာဘီအင်တနီယာကနေပေါ့ပန်တွေသူတို့ဘုံတွေသူတို့စက်ခဲတွေသူတို့ခွဲတာပေါ့နော်ချက်ချင်းတော့ဒီလိုမျိုးသူတို့ခွဲလိုက်တဲ့ခါကျတော့သူတွေကကြောက်လန့်ပြီးတော့တခါကောင်တို့ကူးကြတာပေါ့တော့တော်တော်များကူးကြရဲ့ငါရနေရတော့ကူ
းအိန္ဒိယဘက်ကိုထွက်ပြေးသွားသူတွေဟာမီဇိုရမ်ပြည်နယ်ကြံဖိုင်း KI ဇိုခေါရာရွာဒုက္ခသည်စခန်းမှာခိုးလုံနေရတယ်လို့အဲ့ဒီမျိုးကံကပဲပြောပါတယ
်အိန္ဒိယဘက်ကဆိုတော့ဒုက္ခသည်စခန်းရှိရရှိရခြင်းမှာလဲဆိုတော့အဲ့ဒီလိုမျိုးသူတို့ကျန်တဲ့ဖောက်တယ်ဆိုတော့တွားကြတာပါတချို့တွေကတော့ရှိရအတင်းမာနေရချင်းဆိုတော့တွားရင်တွားရင်လည်းအမျိုးတွေပါတွေအိမ်မာနေရင်းနဲ့အဲ့လိုမျိုးကြာလာတဲ့ခါဆိုမှဆီဆောင်ကံတီတို့လုပ်ပြီးပုံစံပဲဟုတ
်ဇိုခေါရရွာဒုက္ခသည်စခန်းမှာခိုးလုံနေသူတွေဟာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအာဏာဖီဆန်ရေးလှုပ်ရှားမှု CDM မှာပါဝင်တဲ့ဝန်ထမ်းတွေ စီရီတင်မာမှုအတွင်းတင်းဆောင်လာတဲ့ဒေသခံရွာသားတွေဖြစ်ကြပါတယ်။ရီကော်ဒါမြို့ကန်ဒီနေရက်ကနေတင်းဆောင်သွားကြတဲ့အခြေအနေကိုရီကော်ဒါမြို့အုပ်ချုပ်ရေးမှူးပူးချန့်လျန်နာကအခုလိုပြောပါတယ်
။ကျွန်တော်အပေါ်ရက်ွက်တိကလိုရကြတော့အဲ့လိုစီဒီဆောင်ပေါ်ရဆိုတော့တိအိဆာလောက်ပဲရှိမှာပါ။တရတလောက်ဆန်အမှတ်နှစ်ရက်ကလူတွေတော်တော်များများတော့စီးပြီးဆောင်လဲလို့ကတော့တော်တော်များများတော့ရှိတယ်လို့ကြားတယ်ရက်ကနှစ်ကဟိုဘက်ကနဲ့ဆန်တော့ချုံပဲချတာပေါ့တော်တော်များများတော့ဟိုတန်မှာအိမ်ငါပြီးတော့တချို့ကတော့မိုးကတဲလေးတွေအမှတော့ဆောက်ပြီးတော့နှွေနေတဲ့လူတွေတော်တော်များတယ်လို့တော့ကြားတယ်နာမည်မေဟိုအေးချမ်းလာလို့ရှင်တော့သူတို့အတွက်ကတော့မိနစ်ပိုင်းပဲဒီမှာပြန်လာလို့ရတဲ့နေရာဆိုတော့တော်တော်များများတော့ပြန်လာရလို့လည်းအများကြီးရှိမှာပ
ါချင်းပြည်နယ်ဖလန်းမြို့နယ်တဲ့ကဒေသခံချင်းကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေမကြာခဏဖြစ်ပေမဲ့ရီကော်ဒါမြို့ဘက်မှာတော့တိုက်ပွဲဖြစ်ပွားတာမရှိသေးပါဘူးဒါကြောင့်လဲမြို့ကန်တွေကသူတို့ဘက်မှာတိုက်ပွဲဖြစ်လာမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်ချင်းပြည်နယ်ဟာအိန္ဒိယနိုင်ငံနဲ့နယ်နိမိတ်ထိစပ်နေတဲ့အတွက်ချင်းပြည်နယ်ကတိုက်ပွဲတွေကြောင့်ဒေသခံအများအပြားအိန္ဒိယနယ်စပ်ဘက်ကိုထွက်ပြေးခိုလုံနေကြပါတယ်။မီဇိုရမ်ပြည်နယ်မှာမြန်မာဘက်ကရောက်လာတဲ့ဒုက္ခသည် 3,000 လောက်ရှိနေပါတယ်။အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးလာကြသူတွေကိုအိန္ဒိယပြည်မကြီးအစိုးရကလက်မခံပေမဲ့မီဇိုရမ်ပြည်နယ်အစိုးရနဲ့မနီပူးပြည်နယ်အစိုးရတွေကတော့တတ်နိုင်သလောက်အကူအညီတွေပေးနေကြပါတယ်။မနီပူရပြည်နယ်ထဲရောက်လာတဲ့မြန်မာနိုင်ငံဘက်ကဒုက္ခသည်တွေကိုဒုက္ခတဲ့အတိမတ်ပြုကပ်ပြားတွေထုတ်ပေးဖို့လဲမနီပူအစိုးရကစီစဉ်နေပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတော့ပါခင်ဗျာအိန္ဒိယနယ်စပ်ဘက်ကအခြေအနေအပြီးမှာတော့ကျွန်တော်တို့ထိုင်းမြန်မာနယ်စပ်ဘက်ကိုဆက်ချင်ပါသေးတယ်ထိုင်းနိုင်ငံတွေကိုတရားမဝင်ဝင်ရောက်လာသူမြန်မာနိုင်ငံသားတွေကိုထိုင်းအစိုးရကမြန်မာနိုင်ငံဘက်ကိုပြန်ပို့နေတာဆိုလို့ရှိရင်2021ခုနှစ်ဩဂုတ်လကတည်းကဆိုလို့ရှိရင်2,300ကျော်သွားပြီလို့သိရပါတယ်အဲ့ဒီပြန်ပို့တဲ့အထက်မှာမိမိစန္ဒအလျောက်ပြန်လိုသူတချို့လည်းပါဝင်ပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ဘက်ကနေပြန်ပို့ခံရတဲ့သူတွေကိုနိုင်ငံရေးနဲ့ပတ်သက်သလားဆိုစစ်ဆေးပြီးတော့မတင်ငါလို့ရှိရင်ဖမ်းဆီးတာတွေလည်းရှိနေကြတဲ့အတွက်ကြောင့်သတိထားကြဖို့မြန်မာအလုံသမားအရေးလှုပ်ဆောင်နေသူတွေကသတိပေးထားပါတယ်။အပြည့်အစုံကိုတော့ထိုင်းနိုင်ငံအခြေစိုက်သတင်းတောက်မအေးအေးမာကဆက်ပြောပြပါလိမ့်မယ်ခင်ဗျာ
။2021ခုနှစ်ဩဂုတ်လကစလို့ထိုင်းမြန်မာနယ်စပ်မဲဆောက်မြောက်တွေချစ်ကြည်တရားနှစ်ကနေထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာသူတွေကိုထိုင်းအစိုးရကသတင်းတစ်ပတ်ကို3ရက်တရက်ကိုလူအယောက်200မြန်မာပြည်ဘက်ကိုပြန်ပို့နေပါတယ်ပြန်ပို့ခံရသူအများစုကနိုင်ငံထဲတရားမဝင်ဝင်ရောက်မှုနဲ့ပြစ်ဒဏ်အမြန်ချခံရပြီးပြန်ပို့ခံရတာဖြစ်ပါတယ်အဲ့ဒီလိုမျိုးမြန်မာနိုင်ငံဘက်ပြန်ပို့ခံရသူ6လအတွင်း2,300ကျော်ရှိပြီးတချို့ကတော့ထိုင်းနိုင်ငံဘက်မှာအခက်အခဲတွေတွေ့လို့ကိုယ်တိုင်ပြင်ကျင်ကြသူတွေလည်းဖြစ်ကြတယ်ဆိုပြီးအလုသမားရေးဆောင်ရွက်နေတဲ့မြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပြပါဗျ
။တပတ်ကိုတနင်္လာဗုဒ္ဓဆနေဆိုပြီးတော့တပတ်သုံးရက်အဲ့တော့တရက်ကိုလူနေရာဆိုတော့အဲ့တရက်လူနေရာမှာဘလို့လူမျိုးစားတွေအများဆုံးကုတလောပါလဲဆိုတော့တိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်တဲ့ခိုးဝင်တော့ခိုးဝင်ကြတဲ့မြန်မာတွေအများဆုံးပါပြီးတော့တိုင်းနိုင်ငံနေပြီးတော့ပုံစံမျိုးစုံနဲ့အခက်အခဲတွေ့ပြီးတော့အကြက်တဲတွေ့ပြီးတော့ပြန်ရင်ကြတဲ့ထိုင်းလောကအချုပ်မှာတန်းကန်ပြီးအချုပ်သားအနေနဲ့ပြန်တာပေါ့အဲ့တဲ့လူတွေပါတယ်ပြီးခဲ့တဲ့2021ဩဂုတ်လ10ရက်နေ့ကနေအခု2022ဇန်နဝါရီလ28ရက်နေ့ထိ23,859ယောက်နေရာပြန်ခဲ့ကြတယ
်ထိုင်းနိုင်ငံဘက်ကအခုလိုပြန်ပို့သူတွေကိုမြန်မာနိုင်ငံမြောက်ရီမြို့ရောက်တဲ့အခါမှာနိုင်ငံရေးနဲ့ပတ်သက်မှုရှိမရှိစစ်ဆေးပြီးမတင်ငါသူတချို့ဖမ်းဆီးခံရသူတွေလည်းရှိခဲ့ပါတယ်ဒါကြောင့်အန်ရဲကင်းဟောင်းကိုယ့်ရဲ့လက်ကင်ဖုံးထဲမှာထည့်သွင်းထားတဲ့ဖိုင်လေးအချက်လက်တွေရှိရင်ဖြတ်သွားဖို့ဦးမိုးကျော်ကသတိပေးပါတယ်
။ကိုဝင်ပြီးတော့ပြစ်ဒဏ်ဆီလိုပဲပြန်ပြန်မိမိဟာမုံထဲမှာမိမိဘလောက်ပဲယုံကြည်ရှိကြည့်အတန်ဖိုင်လေးဓာတ်ပုံလေးသတင်းချက်လက်တွေဗီဒီယိုဖိုင်လေးလုံးဝထည့်မထားပါနဲ့ရှင်းပြလိုက်ပါ။အန်နေဖြစ်နေမယ်လို့အထူးသတိပေးရကြည့်ဒါတစ်ချက်နံပါတ်1ကတော့ online ကနေပြီးတော့ကားစီစဉ်ပေးမယ်လင်းစီစဉ်ပေးမယ်ငွေချိုတွင်လွှဲပါဘန်းနေငွေချိုလွှဲပါဆိုတဲ့ပွဲစားတွေလုံးဝမယုံပါနဲ့
ပြီးခဲ့တဲ့2021ခုနှစ်တစ်နှစ်လုံးအတိုင်းတာနဲ့ဖမ်းပြီးတဲ့နိုင်ငံသားသားရွှေပြောင်းလို့သမားအရေးအတွက်6,000ကျော်လောက်ရှိမယ်လို့လဲထိုင်းနိုင်ငံမှာအလုံသမားရေးဆောင်ရွက်နေတဲ့အဖွဲ့တွေစုစည်းထားတဲ့ Migrant Labor Development Network ကစီးရင်ပြုစုထားပါတယ်ဒီထဲမှာမြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်အခု2022ခုနှစ်ဇန်နဝါရီလတတိယပတ်အထိနေဆက်တွေကနေဖမ်းပြီးတဲ့မြန်မာနိုင်ငံသားအရေးအတွက် 3,000 ကျော်ရှိနေပြီလို့လဲထိုင်းနေသားဆောင်တပ်ကသတင်းထုတ်ပြန်ထားပါတယ်ရှင်
မအေးမှာပြောပြသွားတာပါ ဆက်လက်ပြီးတော့မကွေးတိုင်းဘက်ကအခြေအနေတချို့ကိုတင်ပြလိုပါတယ်မကွေးတိုင်းပေါင်းမြို့နယ်နဲ့မြိုင်မြို့နယ်ထဲမှာထိုးစစ်ဆင်နေတဲ့စစ်ကောင်စီတပ်တွေကဒေသခံတွေဝင်ငွေအတွက်အားထားရတဲ့ရေနံလက်ရရေနံတွင်းတွေကိုမိရှုဖျက်ဆီးတာတွေရှိနေတဲ့အတွက်ကြောင့်အခက်အခဲတွေကြုံတွေ့နေရပါတယ်ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြပေးပါလိမ့်မယ
်လက်ရရေနံတွင်းတွေကိုအဓိကထားလောက်ကိုင်းနဲ့မကွေးတိုင်းပခုတ်ကူခရိုင်ပေါင်းမြို့နယ်နဲ့မြိုင်မြို့နယ်တွေကလက်ပံတို့တပြေညိုစတဲ့ရေနံမှော်တွေကရေနံသွင်းနေတဲ့ရေနံတွေကိုစစ်ကောင်စီတပ်တွေမီးရှို့ဖျက်ဆီးနေတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ကနယ်မြေရှင်းလင်းရင်းအခုလိုမီးရှို့ဖျက်ဆီးနေတဲ့အတွက်ဒေသခံလုပ်သားတွေမှာစိုးရိမ်ပြီးလုပ်ငန်းခွင်ဝင်မှုအခက်အခဲတွေရှိနေပါတယ်ဒီအချိန်နဲ့ပတ်သက်လို့ရေနံလုပ်ငန်းလုပ်ကိုင်နေသူတို့ကအခုလိုပြောပါတယ
်သူတို့ရည်ရွယ်ချက်ကတော့အဓိကတော့နယ်မြေရှင်းလင်းရေးသဘောမျိုးပေါ့ဗျာကျွန်တော်တို့ရေနံမြေက PDF တွေကိုအထောက်အပံ့ဖြစ်တယ်ပေါ့ဗျာရေနံမြေဆိုတော့ရေနံမြေကတော့ဟိုပါပေါ့ငွေကြေးထွက်တာ ਉਹ အဲ့တော့ PDF တွေဒီကနေပြီးတော့အထောက်အပံ့ဖြစ်တယ်ဆိုပြီးတော့အဲ့ဒီသဘောနဲ့ဒီရေနံမြေမှာရှိတဲ့ရေအဓိကရေနံပေါ့ရေနံတွေတော်တော်များများလိုက်မီးရှို့နေတယ်စိုးရိမ်ထိတ်လန့်မှုဆိုလက်ရှိချိန်ကတော့ကျွန်တော်တို့ညီကဒီရေနံမြေမှာလုပ်ဖို့ခံဖို့ရဲကန်ရဲတဲ့အနေထားမှာကိုမရှိတော့ဘူးအကုန်လုံးကဒီမှာကဒီနေရာကိုဆုံးလို့ပဲစိတ်ကူးနေတာပေါ့ဗျာ။လုံးမဲ့သူမရှိတော့တဲ့အနေထားပဲပြောပါတော့မလုံရဲကြတော့တာပေါ့ဗျာ။လုံးတော့လုံးချင်တာပေါ့
။လက်ရဲရေနံသွင်းတွေကိုအဓိကအားထားနေရတဲ့သူတွေအနေနဲ့ရေနံသွင်းတွေဖျက်ဆီးခံရတဲ့အတွက်ဝင်ငွေထိခိုက်နေကြပါတယ်
။ထိခိုက်ကြတော့ဒီမှာရှိတဲ့လုံသားတွေပဲလုံသားဆိုတော့ပြည်သူတွေပေါ့နော်။ဟိုကအဓိကဒီအခုဗျာဖားလိုက်တော့ရေနံချင်းမိရှူရဲ့ကျင်းပိုင်ဆုံးရှုံးနေ။အဲ့ဒီကျင်းမှာကတ်နေတဲ့အလုံသမားနော်တရက်ကိုတောင်းဆိုတောင်းဒီလိုအလုံသမားတွေသူတို့ကိုယ်တိုင်လည်းမခက်ရဲတော့ဘူးခက်ရဲလေရေနံမြေမရှိတော့အောင်လုပ်ရအလုံးမရှိရဘူးဒီဘက်ကရှိတဲ့သူတွေအကုန်လုံးထိခိုက်ပါပဲကျွန်တော်တို့ဘက်ကရေနံမြေဘက်အဓိကအားထားအလုံးလုပ်တာ
မကွေးတိုင်းတဲကတခြားနေရာတွေမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေတိုက်ပွဲတွေဖြစ်ပြီးရေနံစိမ်းဈေးတွေမတိမငြိမ်ဖြစ်ခဲ့ပါတယ်အဲ့ဒီလိုဖြစ်နေတဲ့တိုက်ပွဲတွေကြောင့်ပဲအခုလိုရေနံသွင်းတွေကိုမီးရှို့တာဖြစ်မယ်လို့ဒေသခံတူကခန့်မှန်းပါတယ
်ဒီပါကိုအရင်ကတသိန်းငွေချင်းနောက်ပြီပါသွားနေတာတသိန်းအောက်မှာပေါ့တော့ဟိုပြောဆိုလိုချင်တာတက္ကသနဲ့ရောမီးရှို့မှုတွေသူတို့ရဲ့အခုဝင်ရောက်ပြီးတော့အကြမ်းဖက်မှုတွေကြောင့်ဆိုပြီးတော့အခုဘာဖြစ်နေလဲဆိုတော့အခုဈေးကမမှန်ဘူးဖြစ်တယ်တကယ်နဲ့တကယ်လို့ကျွန်တော်တို့ဒီရှစ်ကောင်ဒီကကျွန်တော်တို့မကွေးတိုင်းမှာဆိုရင်ငါကန်းကောက်ခရိုင်ကထားလို့ပေါ့နော်အဲ့ဒီပခုတ်ခရိုင်ကရိုင်းမြို့နယ်ရဲ့ဒီလိုဒီလိုမြို့နယ်ရဲ့ကျွန်တော်ပေါက်မြို့နယ်ကထိန်းချုပ်လို့မရဘူးအဲ့ထိန်းချုပ်မှုမရတဲ့နေမြေဖြစ်တဲ့ညံမှုနယ်မှာကအခုလက်ရှိရေနံကိစ္စနဲ့ပတ်သက်ပြီးတော့ရေနံတွင်းတူးလုပ်ငန်းနဲ့ပတ်သက်ပြီးတော့သူတို့ကနောက်ဆုံးအဆုံးတက်ကိုပြောရမယ်ဆိုလို့ရှိရင်တော့ဒါရေရှုဖြတ်သိခဲ့တာပေါ့
ရေနံမြေဘက်မှာတိုက်ပွဲတွေရှိမနေပေမဲ့စစ်ကောင်စီဘက်ကနေမြေရှင်းလင်းပြီးရေနံမော်တွေကိုထိန်းချုပ်ခြင်းနဲ့အတူအခုလိုမီးရှို့တာလို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တူကပြောပါတယ
်ဒီကောင်တွေကသူတို့ကိုပြစ်လို့ရှိလို့ရှိရင်ရွာတွေမီးရှို့မယ်လုံချင်ရတွေလုံမယ်ဆိုတော့ PDF တွေဒီဘက်ကအားလုံးကငြိမ်နေကြရတာလေရွာတွေရှိမှသူတို့ပေါ့ဒီနေ့မှအဓိကကတော့သူတို့ရေနံမော်ကိုထိန်းချုပ်ခြင်းတဲ့သဘောမျိုးပေါ့
စစ်ကောင်စီကရေနံသွင်းတွေနဲ့ရေနံတွေကိုမီးရှို့သွားတဲ့အတွက်ရေနံစိမ်းရှားပါလာတယ်လို့နေမြေအခြေအနေတွေကြောင့်တည်ယူရမှာအခက်အခဲရှိနေတဲ့အတွက်အရင်ကရေနံစိမ်းပေါက်စေးဟာတသိန်းဝန်းကျင်ကနေမီးရှို့ဖျက်ဆီးခံရပြီးနောက်ပိုင်းမှာတော့တသိန်း3000နီးပါးအထိဈေးမြင့်တက်သွားပါတယ်ခင်ဗျာ
ဒါကတော့မကွေးတိုင်းတွေကအခြေအနေတချို့ကိုကိုရဲမွန်ပြောပြသွားတာပါ VOA ရဲ့တောက်ကြနေမနေ့ဖက်အတန်းလွင့်အစီအစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်အခုနောက်ထပ်တင်ပြပေးမယ့်သတင်းပေးပို့ချက်တစ်ပုဒ်ကတော့တနေရာထဲမှာဒီကိုဗစ်ကူးစက်မှုအစုလိုက်ပြောင်းလိုက်တွေ့ရှိရတဲ့ဆိုရတဲ့သတင်းတစ်ပုဒ်ဖြစ်ပါတယ်စကိုင်းတိုင်းတမူးမျိုးနယ်ကကျောင်းတစ်ခုမှာကိုဗစ်ရောဂါအစုလိုက်ကူးစက်မှုရှိခဲ့ပြီးတော့ကိုဗစ်အတီးပြုလူနာ150လောက်ရှိနေပါတယ်အခုလိုရာနဲ့ချီကိုဗစ်ကာယရောဂါကူးစက်တဲ့နေရာမှာရောဂါပိုးအမျိုးအစားကူးစက်မြန် Omicron ပိုးဟုတ်မဟုတ်ဆိုတာကိုသိရှိရဖို့အတွက်ရန်ကုန်မြို့ကအမျိုးသားဓာတ်ခွဲဌာနစီပို့ဆောင်ထားတယ်လို့တမူးမြို့ကကျန်းမာရေးတာဝန်ရှိသူတွေကပြောဆိုပါတယ်ရန်ကုန်မြို့ကပေးပို့ထားတဲ့သတင်းကိုဒေါခင်မျိုးသက်ကပြောပြပေးပါပါခင်ဗျာ
စကိုင်းတိုင်းတမူးမြို့မှာရှိတဲ့အထက်ကနှစ်အခြေခံပညာသင်ကျောင်းကဆရာဆရာမနဲ့ကျောင်းသားကျောင်းသူပေါင်း52ဦးမှာ January 24ရက်နေ့ကကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိခဲ့ပါတယ်။တမူးမြို့မှာကိုဗစ်ရောဂါကိုအစုလိုက်ကူးစက်မှုလည်းဖြစ်ပါတယ်။အခုလိုကျောင်းကကိုဗစ်ကူးစက်သူတွေအရင်တည်းကကိုဗစ်အတီးပြုထားတဲ့လူနာတွေနောက်ထပ်တန်တရာရှိတဲ့အတွက်စစ်ဆေးသူတွေအပါအဝင်စုစုပေါင်းအတီးပြုလူနာဟာ January 28ရက်နေ့အထိဆို150ဝန်းကျင်ရှိနေပါတယ်။တမူးမြို့မှာလူအများကြီးကိုကိုဗစ်ကူးစက်ထားတဲ့ပိုးဟာ Omicron COVID ပိုးဟုတ်မဟုတ်သိနိုင်ဖို့အတွက် ရန်ကုန်မြို့ကမြို့သားကျန်းမာရေးဓာတ်ခွဲဌာနစီကိုပေးပို့ထားတယ်လို့တမူးမြို့စေယုံအုပ်ကြီးဒေါက်တာသူရကပြောပါတယ
်ဒီနေ့တော့အဲ150ဟောပေါ့နော်အခုတွေ့ရှိတဲ့ထဲကနေပြီးတော့မှကျွန်တော်တို့စံပယ်48ခုပေါ့48ခုကိုရန်ကုန်မြို့ဒီမြို့သားကျန်းမာရေးဓာတ်ခွဲဆိုင်ရာဌာနပေါ့နော် NHC ပေါ့အဲ့ဒီကိုကျွန်တော်တို့အခုဒီမြို့စီဟိုဆစ်ဆေးဖို့အတွက်ပို့ထားတယ်အဲ့ဆိုတော့မျိုးကွဲကဗာမျိုးကွဲဆိုတော့ကျွန်တော်တို့အခုတော့မတည်သေးဘူးပေါ့နော်။ဒါနဲ့အခုရှိတဲ့သူတွေကတော့အများကြီးတော့နာစီအဲချောင်းစုချက်သားကြိုက်ခေါင်းကြိုက်ပေါ့နော်။အဲ့ဒါလေးတွေဖြစ်တာများတယ်။ပြင်းထန်တဲ့လူတွေတယောက်မှတော့အခုမရှိသေးဘူးပေါ့နော်
။တမူးမျိုးဟာအိန္ဒိယနိုင်ငံမိုရင်းမျိုးနဲ့နန်းနမိတ်ချင်းကပ်နေတဲ့မျိုးဖြစ်ပြီးတမူးမိုရင်းအပြည့်ပြည့်ဆိုင်ရာနေဆက်ဝင်ထွက်ကိလည်းရှိနေပါတယ်။ကပ်ရောဂါကူးစက်မှုအခြေအနေကြောင့်တမူးမျိုးအဝင်ထွက်ကိုပိတ်ထားပြီးကုန်စည်စီးဆင်းနိုင်ဖို့အတွက်တော့ကိုဗစ်စီးမင်းနဲ့အညီဆောင်ရွက်ပေးထားတယ်လို့ပြောပါတယ်။ကာယောဂါကုဆက်ခံရမှုထိန်းချုပ်နိုင်ဖို့အတွက်လည်းလုပ်နေပါတယ်လို့ဒေါက်တာသူရကပြောပါတယ်
။စတွေ့ပြီးတော့ညားလာတဲ့အချိန်မှာအခုကျွန်တော်တို့တမူးကနေပြီးတော့မှကျွန်တော်တို့ဒီအဓိကတော့ပြမကိုကျွန်တော်တို့မပြအောင်ဖို့ပေါ့နော်။အဲ့ဒီအတွက်ဆိုပြီးကျွန်တော်တို့တမူးကနေပြီးတော့အထက်တွေကိုအခုပိတ်ထားတယ်။ပြမကနေပြီးတော့ဒီဘက်ကဝင်လာတာကြီးလည်းအခုပိတ်ထားတယ်။ကျွန်တော်တို့ဒါနဲ့ကုန်စည်စီးမှုအစီအပြေအောင်တော့ကျွန်တော်ကုန်ကားတွေကိုတော့ဝင်ကုန်ပေးထားတယ်။သူတို့တွေကတော့ဒါနဲ့ကျွန်တော်တို့ဒီမျိုးဝင်မှာထားထားပြီးတော့မှဒီတရားပိုးမရှိတဲ့သူကိုကျွန်တော်တို့ပေါင်းခိုင်းပြီးတော့မှကုန်စည်ပစ္စည်းမှုတော့လုပ်နေတာပေါ့လေဒီအဓိကတော့ကျွန်တော်တို့ဟိုစုပြုံလိုက်တွေ့တာတော့ចောင်းကတွေ့တာဟုတ်နော်ចောင်းကနေပြီးတော့ចောင်းသားចောင်းသူတွေဆရာဆရာမနေစတွေ့တာဆိုတော့အဲဆရာဆရာမနဲ့ចောင်းသားចောင်းသူတွေကနေပြီးတော့ကျွန်တော်တို့ကအဓိကတော့သူတို့တွေရဲ့ဆီဆက်တဲ့လူတွေနဲ့ဟာတွေကိုကျွန်တော်ဝန်ဆက်တွေကိုတော့တက်တိုက်ဖြစ်နေတာပေါ့နော်ဖြစ်ပြီးတော့မှကျွန်တော်တို့ positive သမားတွေကိုတော့ဒီတန်းသေးုံနဲ့အထက်ကနေပေါ့နော်ခုလောလောဆယ်တော့အဲ့မှာစင်တာမှာထားတာပေါ့လေထားပြီးတော့မှကျွန်တော်တို့ထိန်းတယ်နောက်ပြီးတော့မှအခုတန်တရားရှိတဲ့လူတွေကိုကျွန်တော်တို့ခုဒါတော့ချက်ဆက်တယ်ပေါ့နော်အဲ့အဲ့လိုမျိုးနဲ့ကျွန်တော်တို့တော့ခုဒီယောဂါကိုထိန်းချုပ်လို့ရအောင်တော့ဟိုလုပ်နေတာပေါ့လေ
ကိုဗစ်ကာကွယ်ဆေးမထိုးရသေးသူတွေထိုးနိုင်ကြဖို့အတွက်တိုက်တွန်းနေတယ်လို့ကာကွယ်ဆေးထိုးပေးတဲ့လုပ်ငန်းတွေကိုလည်းတစ်ချိန်တည်းမှာပဲလုပ်နေတယ်လို့ပြောပါတယ်တမူးမျိုးမှာကိုဗစ်အတီးပြုတ်လူနာတစ်နေ့နဲ့တစ်နေ့များလာနေခြင်းမြို့မှာဈေးဆိုင်တွေကဆိုင်ကန်းအတော်များများလဲပိတ်ထားကြပါတယ်မြို့အနှံ့ပိုးသက်ဆေးလဲလိုက်ပြီးဖျန်းနေတယ်လို့ဒေသခံတွေကပြောပါတယ်မြန်မာနိုင်ငံမှာကိုဗစ်တက်တဲ့အလှိုင်းပြင်းထန်ခဲ့တဲ့အချိန်တုန်းကအောက်ဆီဂျင်ပြတ်လတ်မှုတွေနေရာအနှံ့မှာကြုံခဲ့ကြရတာကြောင့်အခုလဲလိုအပ်လိုင်းအသင့်ဖြစ်နေအောင်အောက်ဆီဂျင်စက်ရုံတွေကိုပြန်ပြီးလဲပတ်နေပြီလို့တမူးမြို့ဒေသခံတဦးကပြောပါတယ
်။ဒီလိုတွေတော့ကူးစက်မှုတွေများနေတာပြန်ပါဒီကောင်အရင်ကကဒီကောင်အနှံ့အနေရတာတွေကပြပြဘူးဒီစက်ပြေအရင်ကိုဗစ်လိုလက္ခဏာမပြဘူးပေါ့ဗျာ။ဒါပေမဲ့ပြောင်းနေတဲ့ကောင်လည်းမတူကြပါဘူးလို့ချောင်းဆိုးနာစီချောင်းဆိုးဖြစ်ကြတယ်ချားကြတယ်အဲ့ဒါပါပဲအခုကသူကကူးစက်မှုကတော့တော်တော်လေးညံနေတယ်သူကအောက်ဆီဂျင်ဆိုင်ရုံတော့ဒီနေ့ကျွန်တော်တို့လဲထားတာပေါ့တကယ်လို့အောက်ဆီဂျင်တွေမှာလိုခဲ့ရင်တော့ရန်သိချင်အောင်လို့အဲ့ဒါလဲထားတာ
ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာ Omicron COVID ပိုးအတည်ပြုလူနာအရေအတွက်ဟာ January 29ရက်ည8နာရီအထိဆို211ယောက်ရှိနေပြီးအဲ့ဒီထဲမှာပြည်ရင်းအကူဆက်ခံရသူက2ယောက်ရှိနေပါတယ်
တမူးမျိုးကကိုဗစ်ရောဂါကူးစက်မှုအခြေအနေတွေကိုဒေါက်ခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်။ VOA ကနေပြီးတော့အတန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လည်နေပါတယ်။မကြာမီပါပဲအပတ်စဉ်ကဏ္ဍတွေကိုနားတော်တာဆင်ရပါတော့မယ်ခင်ဗျာ
။ VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American သံနဲ့ RFA လွတ်လပ်တဲ့အာရှသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Channel 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/va.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တောက်ကြနေမနေ့ဘက်အတန်လွင့်အစီအစဉ်တွေကို line to meter 32 kHz 9335 line to meter 49 kHz 6153လိုင်းလမီတာ190 kHz 1905တို့ကနေဆက်လက်ထုတ်လင်းနေပါတယ်။ဒုတိယပိုင်း나이ဝက်အတွင်းမှာတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လင်းသွားမှာပါ။နောက်တော့တာဆင်ရမယ့်အပတ်စဉ်ကဏ္ဍတစ်ခုတည်းမှာဆိုလို့ရှိရင
်ဒီပိုးကမတရားတဖြစ်ကူးတယ်။အိမ်တိမ်မှာတယောက်ပဲဖြစ်လိုက်တိမ်လုံးဖြစ်ဖို့ chance 90 ရာခိုင်နှုန်းသေချာတော့ရှိတယ်ဒါအိုမီကရွန်ပဲ
။မကြာမီတင်ဆက်မယ့်ကျန်းမာရေးအစီအစဉ်ထဲမှာအပြည့်အစုံကိုနောက်တော့တာဆင်ရပါမယ်။ဒါအပြင်အပတ်စဉ်တင်ဆက်နေကြဥအောင်ခင်တင်ဆက်တဲ့မြမအရေးသုံးသပ်ချက်ဒါအပြင်တိုင်းရင်သတင်းလွှာတွေကိုလည်းဇက်တိုက်ထုတ်လင်းပေးဖို့စီစဉ်ထားပါရခင်ဗျာအခုပထမဦးဆုံးအနေနဲ့ကတော့ကျွန်တော်တို့ဥအောင်ခင်တင်ပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုစတင်ကြပါမယ်စကိုင်းတိုင်းကပြည်သူခုခံစစ်မှာချင်းတွင်းမြစ်ကြောင်းအတွင်တိုက်ပွဲတွေပါဝင်တဲ့အထိကျယ်ပြန့်လာပုံကိုဥအောင်ခင်နဲ့ကိုညံဝင်းအောင်တို့ဖူးတွဲတင်ပြပေးထားပါရခင်ဗျာ
တိုင်းတိုင်းရဲ့ပင်မရေကြောင်းဖြစ်တဲ့ချင်းတွင်းမြစ်ဟာမိုင်950ကျေပြားပြီးမြောက်ကတောင်ဝင်ကိုထိခင်းပါလေ။မြင်းကြံအနီးမှာအေယာဝတီမြစ်နဲ့ထိတွေ့တာမို့တယ်ယူပို့ဆောင်ရေးမှာချင်းတွင်းမြစ်ဟာအရေးပါနေသေးဖြစ်ပါလေ။2002ကမုံရွာမှာချင်းတွင်းတရားကိုဖွင့်လှစ်နိုင်တာမို့အနောက်ချင်းတွင်းဒေသနဲ့ကူးတန်းရံဝင်ကြီးအားကောင်းလာပါလေ။ကလေးဝဟုံးမလင်းနဲ့ခန်းကြီးမှာလည်းမြစ်ကူးတရားတွေတည်ဆောက်ထားတာကြောင့်ချင်းတွင်းမြစ်နောက်ဖက်ကမ်းခြေကုန်းလန်းသွားလာရေးလေလွယ်ကူလာပါလေဒီလမ်းမှာဒေသခံပြည်သူစီရဲ့ခုခံစစ်စတယ်လို့ပြောနိုင်ပါတယ်ရင်းမာပင်နဲ့ကဏီမြို့နယ်ကရွာတွေကို AP လက်ကမ်းကစပြီးစစ်ကောင်စီတပ်ကပြစ်မှတ်ထားတိုက်ခိုက်နေလို့ဒေသခံတွေတောင်းချီပြီးထွက်ပြေးတိမ်းရှောင်နေရကြောင်းမြန်မာနောက်သတင်းဌာနက AP 23ရက်နေ့ကသတင်းပေးပို့ပါတယ်ရှင်းအာနာရှင်စန့်ကြီးစိတ်ကပြင်းထန်တဲ့ဒေတာတွေဖြစ်လို့စစ်ကောင်စီကနေမြေဆိုးမိုးနိုင်အောင်ပြကျင်တာလို့ဒေတာကံတွေကဆိုပါတယ်။မြို့ထဲရွာထဲမှာတက်ဆွဲတဲ့စစ်ကောင်စီတပ်ကိုစစ်ကောင်စီပေးနိုင်မဲ့မုံရွာကလေးဝကားလမ်းဟာဒေတာကံ PDF နဲ့စစ်ကောင်စီတပ်မကြာခဏတိုက်ပွဲဖြစ်ပြီးချုပ်ကင်မှုပြန်ဆိုင်တဲ့နေရာဖြစ်လာပါတယ်။
စကိုင်းတိုင်းမြောက်ဖက်စွန်းဒေသဖြစ်တဲ့ခန်တီဟိုမလင်းစတဲ့မြို့နယ်တွေကကြောက်စိန်ကျွန်းတဲ့နဲ့အခြားအဖိုးတန်တယံဇာတာတွေကိုဥပဒေမဲ့တည်ယူပို့ဆောင်ရမှာချင်းတွင်းမြစ်ကိုသုံးသလိုစစ်ကောင်စီတပ်ရဲ့လက်နက်ခဲယံထောက်ပို့ပစ္စည်းနဲ့ရိခါပို့ဆောင်ရမှာလည်းသုံးကြပါတယ်ဒါဝူတိတဲ့ဒေသခံ PDF တပ်ဖွဲ့တွေဟာမြစ်ကြောင်းတစ်လျှောက်မှာစစ်ကောင်စီရင်ရင်တွေကိုခြုံခိုးတိုက်ခိုက်ကြပါတယ်ဒီဇင်ဘာအစောပိုင်းကဆုံဆင်းလာတဲ့စစ်ကောင်စီရင်ရင်စက်တစ်စင်းကိုဒေသခံ PDF တွေကဝိုင်းတိုက်ကြသလိုစစ်ရင်ရင်တွေကလည်းလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်တာမို့ဒေသခံအများအပြားရွာကထွက်ပြေးတင်းရှောင်ရပါတယ်။ရင်ရင်နဲ့လိုက်ပါလာတဲ့စစ်သားတွေဟာမြကန်းနေပြည်ရွာတွေကိုအများဆုံးပစ်တာကြောင့်ရှောင်ပြေးသူတွေများပြားလာပါတယ
်။လက်နက်အင်အားမကောင်းတဲ့ဒေသခံ PDF တွေရဲ့တိုက်ခိုက်မှုကြောင့်စစ်ကောင်စီရင်ရင်တွေဟာခန်းတီးကမုံရွာကိုစုံစမ်းတာနရကျော်ကြာသွားတယ်လို့မြန်မာနောက်ကဆိုပါတယ်။ရေးရင်မှာလုံခြုံရေးအတွက်လိုက်ပါလာတဲ့စစ်ကောင်စီတပ်သားတွေကလည်းခရီးစဉ်တစ်လျှောက်မှာကမ်းပေးကျေးရွာအများအပြားကိုဒုက္ခပေးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်ခြေကုပ်ယူထားတဲ့ဒေသဆိုရင်ကုန်းချောင်းရောရေချောင်းရောတိုက်ပွဲပြင်းထန်ပါတယ်။စစ်ရေးရင်တန်းမုံရွာရောက်တော့ပါလာတဲ့ပစ္စည်းတွေကိုကုန်းတင်ကားပေါ်တင်ပြီးမန္တလေးကိုပို့ပေးကြောင်းသိရပါတယ်။မုံရွာမန္တလေးကားလမ်းကတိုက်ပွဲအခြေအနေကိုတော့မကြည့်ရသေးပါဘူး
ချင်းတွင်းမြစ်တမ်းမှာစစ်တပ်ပိုင်းရွှေကြိုးပြူစီတင်းမောနဲ့ BOC တင်းမောကိုမြောင်မြို့နယ် PDF ကဒီဇင်ဘာ3ရက်နေ့ကဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဒီဇင်ဘာလ4ရက်နေ့ထုတ် RFA သတင်းမှာဖော်ပြပါတယ်ချင်းတွင်းမြစ်တဲကတိုက်ပွဲတွေမှာဒေသလုံးရေမြုံမိုင်းတွေကိုဒီဇင်ဘာ12ရက်နေ့ကစာပြီးသုံးနေကြောင်းကနီ PDF ကကြေညာတာကိုဒီဇင်ဘာ13ရက်နေ့ထုတ် BBC သတင်းမှာဖော်ပြပါတယ်ကနီမြို့နယ်မဲတင်ရွာနီးမှာစစ်ကောင်စီရင်ရင်တစဉ်ရေမြုပ်မိုင်းထီသွားလို့နင်းမြုပ်သွားကြောင်းမင်းကင်း PDF က BBC ကိုအတည်ပြုပြောပါတယ်ရေမြုပ်မိုင်းကိုအဝေးတိုင်းစနစ်နဲ့ဖောက်ခွဲတဲ့အမျိုးအစားဖြစ်ပါတယ်ရေစကြိုပျောက်ကြားနဲ့မြင်းကြံပျောက်ကြားနှစ်ဖွဲ့ပေါင်းပြီးရေမြုပ်မိုင်းစမ်းသပ်ထုတ်လုပ်တာအောင်မြင်ကြောင်းဒီဇင်ဘာ9ရက်နေ့ကလေးကကြေညာထားပါတယ်မင်းကင်းနဲ့ကနီဒေသမှာ မြစ်ကြောင်းသွားလာမှုမလုပ်ဖို့ကိုလည်းဒေသခံ PDF တွေကတတိပေးထားပါတယ
်။ချင်းတွင်းမြစ်ထဲမှာသွားလာနေတဲ့စစ်ရေးရင်တွေကိုတိုက်ခိုက်တဲ့အပြင်ငုံရွာကနီးမင်းချင်းကလေးဝကာလာမှာသွားလာတဲ့ရစ်ကောင်စီတပ်တွေကိုလည်းဒေသခံ PDF ကတိုက်ခိုက်ကြောင်းသိရပါတယ်။ဧရာဝတီမြစ်ကြောင်းအတိုင်းဆန်တက်လာတဲ့စစ်ကောင်စီတင်းမောနှစီးကိုထိကျိုင်နယ်ကစပြီးဒေသခံ PDF တွေကတိုက်ခိုက်ကြောင်းမန္တလေး Free Press သတင်းပါပေါ်ပြပါတယ်။ကတားမြို့နားရောက်တော့ KIA ကချင်းတပ်ဖွဲ့နဲ့မြို့လား PDF ကထပ်မံတိုက်ခိုက်ပြန်တဲ့အတွက်ထိခိုက်ပျက်စီးမှုတွေရှိတယ်လို့ဆိုပါတယ်။တင်းမောပြက်မှလိုက်ပါလာတဲ့စစ်ကောင်စီတပ်သားကိုတဲယူတဲ့မော်တော်၃စီးကိုမြို့လား PDF ကဆက်လက်တိုက်ခိုက်တဲ့အတွက်မော်တော်ဘုတ်ဒီမြင့်မြုပ်ပြီးရှစ်ကောင်စီတပ်သားအများအပြားပြေဆုံးကြောင်းသိရပါတယ်။ကုန်းကျောင်းတိုက်ပွဲတွေအပြင်ရေကျောင်းတိုက်ပွဲပါထပ်တိုးလာတာမှုစစ်နယ်မြေကျေပြန့်လာပါလေ။ရှစ်ကောင်စီဟာလေတပ်အင်အားကိုတိုက်ပွဲတိုင်းမှာလိုလိုအသုံးပြုနေတာကြောင့်ရွာမိရှုခါရမှုထွက်ပြေးတိတ်ဆောင်မှုနဲ့ပြည်ကြီးပျက်စီးမှုတွေလည်းများပြားလာတာတွေ့ရပါတယ်ခင်ဗျာ။
ဦးအောင်ခင်အပတ်စဉ်တင်ဆက်တဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်တင်ပြပေးမယ့်အပတ်စဉ်ကဏ္ဍတစ်ပုဒ်ကတော့ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ကူးစက်များနဲ့ Omicron ကူးစက်မှုတွေများမလာအောင်ဘယ်လိုကာကွယ်မလဲဘယ်လိုကြိုတင်ပြင်ဆင်မလဲဆိုတာတွေကိုဆွေးနွေးတင်ပြထားပါတယ်မြမနိုင်ငံမှာ COVID-19 မျိုးကွဲသစ်ဖြစ်တဲ့ Omicron ကိုတွေ့ရှိရတာရက်သက်တစ်ပတ်၄ပတ်ကျော်လာချိန်မှာနိုင်ငံတကာအတွေ့အကြုံတွေအရပိုးကူးစက်မှုအရန်များမလာအောင်ပြင်ဆင်ဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဒီအကြောင်းတွေကိုနယူးယောက်မြို့တော်ကမှရှိတဲ့ Wyckoff Heights ဆေးရုံကညွှန်ကြားရေးမှူးနဲ့မြန်မာပြည်ကကိုဗစ်လူနာတွေကိုဆက်သွယ်ပြီးတော့အကူအညီပေးနေတဲ့ကူးစက်ရောဂါအထူးကဒေါက်တာဇေယျသက်တို့ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတော့တင်ပြထားပါရခင်ဗျာ။
ဟုတ်ကဲ့ဒေါက်တာဆရာသက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီ Omicron COVID မျိုးကွဲသစ်ပေါ့နော်ကူးစက်မြန်တာစတင်ပြီးတော့ဒီသတင်းပတ်အနည်းငယ်ကြာလာတဲ့အချိန်မှာနိုင်ငံတကာအတွေ့အကြုံတွေအရာအခုလက်ရှိအနေထားမှာပေါ့နော်အဓိကဘာကနေအဓိကစပြီးတော့ရှင်းပြကြရလဲဆရာကြီ
းပထမအရေးကြီးဆုံးတစ်ချက်ကလေကျွန်တော်တို့ဒီမှာ November လကုန်တော့မှစပြီးတော့တတိထားမိကြတယ်တကယ်တမ်းတော့လက်တွေ့ဖြစ်လာတာ December လဒုတိယပတ်လောက်မှာစပြီးတော့ case ဖြစ်လာတယ်တကယ်တက်လာတာတော့ December 18ရက်နေ့19ရက်နေ့လောက်မှာစပြီးတော့ဖြစ်လာတယ်ပေါ့နော်ပြီးွားတဲ့ခါမှာစတိုက်တက်လာတယ်အခုစပြီးတော့ကျွန်တော်တို့က top ကိုရောက်ပြီးတော့ပြန်ကျလာတယ်ပေါ့ဒီ February mid second week လောက်မှာဆိုတော့ကျွန်တော်တို့ bottom down လောက်ကိုကျွန်တော်တို့ suppress လုပ်နိုင်ပြီလို့ကျွန်တော်ကတွတ်တယ်ပေါ့နော်ဆိုတော့ဒီလိုပဲရှင်းကြည့်လိုက်လို့ရှိရင်တော့ဒီ South Africa မှာဖြစ်သွားတဲ့10ပတ်အချိန်ပေါ့နော်အဲ့လိုမျိုးကျွန်တော်တွတ်တာပေါ့ကွာ6ပတ်နဲ့10ပတ်လောက်ကြာနိုင်နေပေါ့ဗျာဟို2ပတ်လောက်ပြန်မှာတော့ပြီးတာတက်မယ်ဆိုတော့သူကြည့်ရတဲ့အပုံစံကိုပြောတာပေါ့နော်ဥပမာနိုင်ငံမှာကြာလိုက်နိုင်တဲ့ data အနေထားရဒီလောက်တော့အများကြီးတော့မစစ်နိုင်သေးတော့ကျွန်တော်ပြောရတော့နည်းနည်းလေးတော့ခက်တယ်ဒါပေမဲ့လည်းရတဲ့အနေထားကိုကြည့်လိုက်လို့ရှိရင်နံပါတ်လေးရစတက်လာတော့ဟိုမကြာလာတော့ဘူးရာကနန်းနေ100ကနန်း200ကနန်းလောက်ထိရှိလာပြီကျွန်တော်ဒီမှာဆိုရင်တနေ့တနေ့ကို1000ကနန်းချီထိဒါကျွန်တော်စံတလေးတခုမှာ positive ဖြစ်တဲ့ဟာတွေပါလာတယ်အဲ့လိုအခြေအနေမှာရောက်တဲ့ခါကျတော့ဒီနိုင်ငံမှာတော့စစ်ဖို့အရန်ကိုတိုက်တွန်းတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီစစ်တာကဘယ်လိုမျိုးအထောက်အကူပြုလဲဆရာ
စစ်လိုက်လို့ရှိရင်ကျွန်တော်တို့က quarantine လုပ်တယ်အလုပ်မှာမသွားခိုင်းဘူးအိမ်မှာရှိတဲ့အဖေမေဦးလေးအတော်ဖေကိုဖြစ်နိုင်လို့ရှိရင်တခါလဲစစ်ပေးလိုက်တယ်ဘာလို့ဆိုတော့ဒီတော့အရန်ကူတာကူရာကိုတိမာတာလည်းကျွန်တော်တို့ quarantine လုပ်လို့ရမှာ quarantine လုပ်တာကိုလုံမှတာလည်းကျွန်တော်တို့တခြားလူတွေဆက်ပြီးတော့မကူတော့မှာအမှုဆိုရင်ဒီပိုးကမတရားတဖြစ်ကိုကူတယ်အိမ်တိမ်မှာတယောက်ပဲဖြစ်လိုက်တိမ်လုံးဖြစ်ဖို့ချန်စာ 90% လုံးသေချာတလောက်ရှိတယ်ဒါ Omicron ပဲအရင်တော့ Delta တို့အရင်တော့စဖြစ်ဖြစ်ချင်း China မှာဖြစ်တော့ဒီလောက်ထိမကူဘူးဒီလောက်တာကူတဲ့ဟာကဖြစ်ခဲ့လို့ရှိရင်ကျွန်တော်တို့တကယ်ပြုတ်ပြုတ်ပြုံးရှိသမျှလူတွေပေါ့တော့ဆိုတော့အခုကတော့တကူကကျွန်တော်တို့ဘာလို့ခံနိုင်ရရှိသွားလဲဆိုတော့ကျွန်တော်တို့မှာလက်နက်တွေအများကြီးရှိပါလေနီလန်းတွေကျွန်တော်တို့သိလာတယ်ဘယ်လိုလုပ်လို့ရှိရင်တတ်တာမလဲအောက်ဆီဂျင်ပေးခြင်းတို့ဟိုကူလို့တော့မဒီပိုးကိုတတ်နိုင်တဲ့ဆေးတော့မရှိသေးဘူးကိုရဲဒါအမှန်ပဲဒါပေမဲ့ဒီပိုးကိုထိန်းနိုင်တဲ့ကျွန်တော်တို့မှာနီလန်းလေးတွေတော့ရှိလာတယ်ပေါ့နောက်တစ်ခုကကျွန်တော်တို့က preparation တွေလုပ်လာနိုင်တဲ့အတွက်ကြောင့်ဒီလိုမျိုး wave flight တက်လာတော့မှဒီတစ်ခါဆိုလို့ရှိရင်ကျွန်တော်တို့ကောင်းကောင်းလေးကို prepare လုပ်နိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီလူနာအများကြီးကူးစက်ခံလာရတော့ဆေးစစ်တာတွေကိုဆရာတို့ဘယ်လိုနေအောင်ခြံတွယ်ခဲ့လဲဆရာ
December လတတိယပတ်
စရုပ်ထပတ်မှာလိုင်းပေါင်းနေအဲ့လိုလူကြီးတွေမနဲ့6နိုင်လောက်ပြန်စာစီပြီးတော့လူတွေတန်းစီပြီးတော့စစ်ဖို့စောင့်နေတာရှိတယ်ချမ်းရလဲချမ်းဆိုတော့အဲ့လိုမျိုးစစ်တဲ့လူတွေအတွက်ကလည်းအထဲထဲမှာလာစစ်တဲ့လူတွေဆိုလာစစ်ပြီးတဲ့လူတွေပေါ့ကျွန်တော်တို့ဆေးအောင်နေဟို volunteer တွေသူတို့အတွက်လည်းအနေများတယ်ကျွန်တော်ဆေးရုံမှာဆိုလို့ရှိရင်အဲ့ထဲမှာတော်တော်များများက positive ဖြစ်သွားကြတာဆိုတော့ Tony တူဆိုတာပဲတခြားနေရာလူတွေလည်းဒီလိုပဲ positive ဖြစ်ကြတာဆိုတော့ဒီလိုလူတွေကိုကျွန်တော်တို့ကဘယ်လိုမျိုးလူစုခွဲအောင်လုပ်ပေးနိုင်လဲပေါ့အစိုးရကနေအဲ့မှာ mobile testing ကိုခေါ်တယ်ဘာမှမလုပ်ဘူးကိုရဲ့ mobile testing ဆိုတာအဲ့လိုလမ်းတောင်လေးတွေမှာပေါင်းကားလေးရှိရဗျာအဲ့နားလေးမှာတဲလေးထိုးပြီးတော့သူတို့စစ်ပြီးတယ်ဆိုတော့အဲ့လိုစစ်လိုက်ခြင်းအပြင်လူတွေတဖြည်းဖြည်းနဲ့ကျဲသွားတယ်အဲ့တက်စရာအရန်လွယ်ပါတယ်ကျွန်တော်ဗမာနိုင်ငံမှာရှိတဲ့ test ပါကျွန်တော် PCR တော့မလုပ်ပါဘူးကျွန်တော် antigen test ပဲလုပ်တော့တာ
အမြဲစစ်တဲ့ကိရိယာတွေပါဆရာနော
်ဟုတ်တယ်ခင်ဗျာစစ်လို့ရနိုင်တယ် antigen test ပေါ့အိမ်မှာပဲစစ်လို့ရတယ်ဟာဗျာကိုကအခုချိန်မှာလေအစိုးရကတရုတ်ဝင်ကိုဒီလိုဒီနိုင်ငံမှာတော့စေကန်လို့ခေါ်တာပေါ့နော်ဒီ Walgreens ကို Rite Aid ကို Public ကစေကန်နေစေဝယ်လို့ရတဲ့နေရာတွေပေါ့အဲ့မှာဘာမှမတူဘဲနဲ့သွားပြီးတော့ဒီဈေးတွေကိုဒီမှာတော့$24လောက်ကြာမှာပေါ့နော်တစ်ခုပါတယ်တစ်ခါလေးကြာလို့ရှိရင် $14လောက်မျိုးသူကရောင်းပေးတယ်ဆိုတော့လူတွေကိုဒီပစ္စည်းတွေကိုအလွယ်တကူဝယ်လို့ရအောင်လုပ်ပေးလိုက်တယ
်ဟုတ်ကဲ့ဆရာအဲ့တော့မြန်မာနိုင်ငံမှာစစ်ဖို့အတွက်ဆိုရင်ရောဘယ်လိုအကောင်းဆုံးအချက်ပြုချက်လဲ
ကျွန်တော်တို့ကအစိုးရမလုပ်ပေးနိုင်တဲ့နေရာမှာဆိုလို့ရှိရင်ပုပ်ပလိကဂမီးထိုးပြီးတော့လူမှအလူဒါနမြောက်တာတော့မဟုတ်ပါဘူးဒါမျိုးတွေလုပ်ပေးလိုက်လို့ရှိရင်လည်းအများကြီးအကျိုးမြတ်ကိုနိုင်ငံမှာဟိုရှိတဲ့လူပေါင်းမြောင်များစွာအသက်ကိုကယ်ပေးနိုင်ပါတယ်။ဘာမှနိုင်ငံမှာဝင်ငွေချေးပြေဆုံးတဲ့လူအစားတွေအများကြီးရှိပါတယ်။ဒီမူလာတန်းကျောင်းနေမှာပဲဖြစ်ဖြစ်ဘုံကြီးကျောင်းနေမှာပဲဖြစ်ဖြစ်ဓမ္မမဟုတ်ပဲနဲ့ဒေသန္တရကျမ်းမာရေးဆေးခန်းမှာပဲဖြစ်ဖြစ်အဆုံအဆုံဆုံးကိုဟိုလုပ်ငန်းရှင်တွေလည်ပတ်နေတဲ့စက်ရုံတွေမှာပဲဖြစ်ဖြစ်အဓိကလေဟိုအလုပ်သမားတွေ positive ဖြစ်လို့ထွက်သွားလို့ရှိရင်ငါလုပ်ငန်းခွင်မလဲနိုင်ဘူးဆိုတဲ့ဟာကိုတကနာထားထားပေးပါဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့လည်းဈေးရုံမှာ run နေတာပဲဟုတ်တယ်မလားကျွန်တော်တို့ positive ဖြစ်ရင်ကျွန်တော်တို့အလုပ်သမားတွေပြေးပြန်ရတာပဲဗျမပြန်လို့မမရတာဒါပေမဲ့ကျွန်တော်ရှိတဲ့လူတွေကျွန်တော်ရအောင် run နေကျွန်တော်တို့လုပ်တဲ့အလုပ်ဆိုရင်တစားခွဲလောက်ကိုလုပ်ချင်လို့ရမယ်ည10နိုင်လောက်တိကျွန်တော်နေနေရမယ်ဒီလိုမျိုး desk kit တွေကိုလွတ်လွတ်ကူကူနဲ့ရအောင်ပမာနိုင်ငံမှာအင်းနီနာချင်းနိုင်ငံတွေမှာပေါ်ချင်တော်ချင်းရပါတယ်ဟိုဒီလိုမျိုးပေါ်ချင်တို့စစ်လို့ရချင်းဒီဘာကောင်းသွားလဲဆိုတော့ဟို positive များများထွက်တာကြောက်စရာမဟုတ်ပါဘူးကြောက်စရာဘာလဲဆို positive လားမ positive ဟိုကိုမှဒီရောကရှိလားမရှိသလားမသိပဲနေလမ်းမှာလျှောက်သွားပြီးတော့လူပေါင်းကြောင်များဆိုကူသွားတဲ့ဟာပူကြောက်ဖို့ကောင်းပါတယ်ဘာလို့လဲဆိုဒီနေ့ဒီချိန်ထိဒီယောဂကိုကုနိုင်နေစေဆိုတာမရှိသေးပါဘူးအဲ့တော့ကျွန်တော်တို့မှလုပ်လို့ရတယ်တလမ်းမှရှိတယ်ဒီယောဂမပြောင်းအောင်ကျွန်တော်တို့တတ်နိုင်တဲ့နေရာနဲ့ကာကွယ်ပေးရမယ်ဘလို့ကာကွယ်ပေးလဲ reinforcement လို့ခေါ်တဲ့အပြင်မှာသွားရင်မဆိုတက်ပါဟိုတော့ပုံမှန် mask တက်ခြင်းဒီကောက်ဝင်နေပါလေ N95 ကိုတက်ခြင်းမှာမဟုတ်ပါဘူးကျွန်တော်တို့လည်းပုံမှန် mask ပဲတက်ပါလေမတက်လို့ရှိရင်ကျွန်တော်ထမင်းဆိုင်တွေကိုပေးမဝင်ပါဘူးနောက်တစ်ခုက supermarket တွေထဲမှာကျွန်တော် mask မတက်ပဲနဲ့ပေးဝင်လို့မရပါဘူးတွေ့တာနဲ့ဟိုကလူကခေါ်ပြီးအပြေ mask မရှိရင်ကျွန်တော်တို့ပေးပါလေဒီမှာဈေးတွေဖြစ်စေဟိုကျွန်တော်ခေါ်တယ် close compartment နေပေါ့နော် open air လို့ဖြစ်တယ်ဖျားမှာတော့မလို့ဘူးပေါ့နော်ဒါပေမဲ့လည်းအထူးဖြင့် bus ကားပေါ်မှာဒီနိုင်ငံမှာယထားပေါ်မှာ mask မတက်လို့ရှိရင်ဘေးကလူကချက်ချင်းပြောတာအမွေဒီဝင်နဲ့ပတ်စကားတက်တက်ချင်းအပေါက်မှာ mask လေးကို free ထားတာပေးထားတယ်ဆိုတော့အများကြီးကုန်တော့ဆိုကုန်တော့မကုန်ပါဘူးကိုရဒါပေမဲ့ပတ်စံတော့ရှိတာပေါ့ဗျာ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီကာကွယ်ဖို့အတွက်ပေါ့နော်ဘာတွေပိုသတိပြုဖို့အကြံပေးခြင်းလဲ
အိမ်ပြန်လာရင်လက်စေးပါဖျားလို့ရှိရင်စစ်ပါစစ်နိုင်တဲ့အနေအထားတခုရှိရင်စစ်ပါမစစ်နိုင်ဘူးဆိုလို့ရှိရင်ကိုယ်စိတ်ထဲမှာဒီရောဂါဖြစ်တယ်လို့သတ်မှတ်ထားပါပြီကိုယ့်ကကို quarantine လုပ်နေပါအနည်းဆုံးတော့5ရက်တော့နေရပါတယ်ကိုယ့်ကအောက်ဆီဂျင်တိုင်းဘာကူရင်းမြများတော့ဟိုလေဗင်းနိုင်လေဗင်းနိုင်စီတော့ဒီလိုမျိုးပဲပေါ့နော်ယောဂလက္ခဏာရှိတဲ့ဟာကိုမူတည်ပြီးကျွန်တော်လုတ်ပေးလိုက်တယ်ဖျားတယ်အဓိကလေဗင်းနာတော်တော်ဆိုးရပြအစားတော့ပြတ်တယ်လူကနှုံးတယ်ဘာလုံးမှမလုတ်ချင်ဘူးအဲ့လောက်ကြီးပြတ်တယ်ဟိုခြုံပြီးတော့ပြောရလို့ရှင်ရေအရှိတောင်အရှာမောင်းလေဒီကေစီများနေပါလေအင်းနီနာချင်းနိုင်ငံတွေမှာလည်းစပြီးတော့ကေစီတက်လာတာကိုတွေ့ပါလေဒါပေမဲ့လည်းဒီယောဂဒီစေတိုရရဲ့လူတွေမှာတော့တော်တော်လေးကိုပြင်းထန်မှုကနည်းပါတယ်ယောဂမဖြစ်ဘူးဆိုတာမဟုတ်ပါဘူးအရင်တစ်ခါ delta ဖြစ်ထားပြီးတာပဲဖြစ်ဖြစ် omicron ရောက်ဖို့ချိန်ဆိုတော်တော်လေးလေးလွယ်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ
်ကိုဝင်းမင်းတင်ဆက်တဲ့ကျန်းမာရေးအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာအခုဆက်လက်ပြီးတော့ fever wine တော်သားတွေအပတ်စဉ်တင်ဆက်တဲ့တိုင်းရင်သတင်းလောအစီအစဉ်ကိုနားဆင်ရပါတော့မယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြွဆိုပါရစေ။မြန်မာနိုင်ငံတွင်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောကမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်ရဲ့စစ်စင်ရေးကြောင့်ဒေတာကန်လူထု2000နီးပါးထွက်ပြေးတိမ်းရှောင်နေကြပါတယ်မြန်မာတရုတ်နယ်စပ်မှာတိုက်ပွဲတွေကြောင့်စစ်ရှောင်900ကျော်အတွက်ရေရှည်ရက်တည်ရေးခက်ခဲလာနေတယ်ဆိုတာနဲ့တိုက်ပွဲတွေရက်တန့်ရေးကိစ္စအပါအဝင်ကချင်လွတ်လပ်ရေးအဖွဲ့ KIO ကနေကြီးညာချက်ထုတ်ပြန်တဲ့အကြောင်းတွေကိုကြားကြရမှာပါ
ကျမကနန်းဟောင်ပါရှင်တရင်တွေကိုဆလိုင်းရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါစစ်ကောင်စီတပ်ကနဲ့အင်အားနဲ့စစ်စင်ရေးလှုပ်ဆောင်နေတာကြောင့်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲကကျေးရွာ29ရွာဒေသခံလူထု2000နီးပါးထွက်ပြေးတိမ်းရှောင်နေရပါတယ်လက်ရှိအချိန်မှာကော့ကရိတ်မြို့တောင်ဘက်ပိုင်းမှာရှိတဲ့ကမိုင်ကုန်းအံဖတ်လေးနဲ့အံဖတ်ကြီးရွာတွေမှာစစ်ကောင်စီတပ်အင်အား200ခန့်ဝင်ရောက်တပ်ဆွဲထားတာရှိတဲ့အပြင်ထွက်ပြေးတိမ်းရှောင်သွားတဲ့ဒေသခံနေအိမ်တွေမှာလည်းစစ်ကောင်စီတပ်ဖက်ကဝင်နေပြီးနေအိမ်ထဲမှာရှိတဲ့ပစ္စည်းတွေကိုဖျက်ဆီးယူသွားတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်အန်ဖတ်ကြီးရွာမှာဝင်ရောက်ခိုလုံနေထိုင်တဲ့ကော့ကရိတ်မြို့ NLD ပါတီရဲ့ EC အဖွဲ့ဝင်အမျိုးသမီးရေးရာကော်မတီဥက္ကဋ္ဌဖြစ်တဲ့နော်စေးဖောကိုလည်းစစ်ကောင်စီတပ်တွေကပြီးခဲ့တဲ့ဇန်နဝါရီလ21ရက်နေ့ညမှာဝင်ရောက်ဖမ်းဆီးသွားတာရှိတဲ့အပြင်ဒေသခံတချို့လည်းအဖမ်းခံရတာရှိနေပါတယ်
မြန်မာတရုတ်နယ်စပ်မှာဖြစ်ပွားနေတဲ့စစ်ကောင်စီနဲ့ကူကန် MNDAA ရူချာတိုက်ပွဲတွေကြောင့်9လကျော်ကြာစစ်ရှောင်နေကြရတဲ့စစ်ဘေးရှောင်900ကျော်အတွက်ရေရှည်ရည်တည်ခက်ခဲလာနေတယ်လို့စစ်ဘေးရှောင်တွေနဲ့စခန်းတာဝန်ခံတွေကပြောပါတယ်။ရှမ်းမြောက်မြန်မာတရုတ်နယ်စပ်မူဆဲခရိုင်မုံကူးမြို့မှာပြီးခဲ့တဲ့2021ခုနှစ်ဇူလိုင်လ3ကစတင်ပြီးဒီနေ့အချိန်ထိဖြစ်ပွားနေတဲ့နှစ်ဖက်ကြားကတိုက်ပွဲတွေကြောင့်စစ်ရှောင်တွေကမူရင်းနေရဲ့ကြေးရွာတွေစီကိုမပြောင်းနိုင်သေးပဲရေရှည်စစ်ရှောင်စခန်းတွေမှာနေထိုင်ရေးမှလည်းခက်ခဲလာနေတယ်လို့စစ်ရှောင်တွေကပြောပါတယ်လက်ရှိမိုးကူးမြို့ပေါ်ရောက်လာကြတဲ့စစ်ရှောင်တွေရဲ့စားဝတ်နေရေးကို KBC ဖျားကျောင်းကနေတာဝန်ယူထားပေးပေမဲ့အခု9လကျော်ထိဒီမှာပဲစစ်ရှောင်နေရတာဖြစ်လို့သူတို့အတွက်စားနပ်ရက်ကပြတ်တောက်တော့မဲ့အထိကြုံတွေ့နေရပြီဖြစ်ပါတယ်
ရခိုင်ပြည်နယ်မြောက်ဦးနယ်ဗုဒ္ဓတောင်မြို့နယ်မှာရခိုင်လက်နက်ကင်အေတပ်ဖွဲ့ဝင်တွေအပါအဝင်ဒေသခံတချို့ကိုကိုဗစ် -19 ကာကွယ်ဆေးစတင်ထိုးပေးနေတယ်လို့ဒေသခံတွေကပြောပါရယ်ဗုဒ္ဓတောင်မြို့နယ်စေတီတောင်ကျေးရွာအထက်တန်းကျောင်းနဲ့မြောက်ဦးမြို့နယ်ဘူးရွတ်မညိုးကျေးရွာမူလတန်းကျောင်းတွေမှာဇန်နဝါရီလ24ရက်နေ့ကစတင်ထိုးပေးနေတာဖြစ်တယ်လို့ဆိုပါရယ်အခုထိုးပေးနေတဲ့ကာကွယ်ဆေးဟာစစ်ကောင်စီကတိုင်းနာလက်နက်ကင်အဖွဲ့တွေကိုခွဲတန်းပေးထားတဲ့အိန္ဒိယနိုင်ငံထုတ်ကိုဗစ်ရှေ့အမျိုးအစားဖြစ်ပြီးအရေးအတွက်ဘလောက်ထိုးပေးမယ်ဆိုတာကိုတော့မသိရသေးပါဘူး
မွန်ပြည်နယ်ဘီးလင်းမြို့နယ်အတွင်းရှိဝင်းမောင်းရွာနဲ့မဲ့ဝိုင်ရွာနှစ်ရွာကိုဒေသကာကွယ်ရေးတပ် PDF တွေနဲ့အဆက်အသွယ်ပြုလုပ်နေတယ်ဆိုပြီးစစ်တပ်ကရိုက်ခါတွေတည်ယူခွင့်မပြုဘဲရိုက်ခါဖျက်ထောက်ထားတယ်လို့ဒေသခံတို့ကဆိုပါတယ်ရိုက်ခါတွေဖျက်ထောက်ထားတာခုနလအခန့်ရှိပြီဖြစ်ပြီး PDF တွေကိုထောက်ပံ့နေဆိုပြီးစံနဲ့စီးဝါတွေကိုအကြီးကဖျက်ထောက်တာလို့ဆိုပါတယ်အဆိုပါကြေးရွာရှိဒေသခံတွေမြုပ်တက်မယ်ဆိုရင်တစ်ချိန်မှာလူနှစ်ဦးထက်မပူဖို့ကန့်သက်ထားပါတယ်ဘီလင်းမြုပ်နယ်မှာစစ်ကောင်စီတပ်နဲ့ KNU တို့ကြားတိုက်ပွဲတွေကြောင့်စစ်ဘေးရှောင်နေရသူ3000ကျော်ထိရှိလာနေပါတယ်
ချင်းပြည်နယ်ဖလန်းမြို့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီလွတ်တော်ကိုယ်စားလှယ်တဦးရဲ့နေအိမ်ကိုစစ်ကောင်စီတပ်ဖွဲ့ကထပ်မံချိတ်ပိတ်လိုက်တယ်လို့သိရပါဗျ။ဖလန်းမြို့ကျင်းမွာရက်ကွက်မှာရှိတဲ့ပြည်နယ်လွတ်တော်အမတ်ပူရာနေရဲ့နေအိမ်ကိုဇန်နဝါရီလ19ရက်နေ့မှာစစ်ကောင်စီကချိတ်ပိတ်လိုက်တာလို့ဖလန်းဒေသခံတဦးကပြောပါဗျ။ပူရာနေဟာ2015ခုနှစ်ကတည်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကနေဖလန်းမြို့နယ်အမတ်တစ်ပြည်နယ်လွတ်တော်အမတ်ဖြစ်ရွေးချယ်ခံရသူဖြစ်ပြီး2020ရွေးကောက်ပွဲမှာလည်း NLD ပါတီကနေထပ်မံရွေးချယ်ခံရသူလည်းဖြစ်ပါတယ်
ရှမ်းပြည်မြောက်ပိုင်းတရုတ်နယ်စပ်မူဆင်နဲ့နန့်ခမ်းမြို့နယ်အတွင်းမှာယခုဇန်နဝါရီလအတွင်းအမီမတိလူတစုကဖုန်းဆက်ပြီးတော့အခွန်ဆက်ကြီးငွေဆိုပြီးစီးပွားရေးလုပ်ငန်းရှင်တွေဈေးဆိုင်ပိုင်ရှင်တွေကိုငွေကျပ်30သိန်းကနေ30ထိတောင်းနေပါတယ်ဖုန်းဆက်ငွေကောက်ခံသူဟာ SSPP DNLA အဖွဲ့ကလူလို့ပြောတာရှိသလိုအဖွဲ့အစည်းအမီတိကြမလို့ဘေးစရာရှိတဲ့အခွန်ငွေကိုသာလွှဲပေးဖို့ဗမာစကားနဲ့တလှည့်ရှမ်းစကားနဲ့တလှည့်ပြောတယ်လို့ငွေတောင်းခံရတဲ့ဆိုင်ရှင်တဦးကလည်းပြောပါတယ် SSPP ပြောခွင့်ရဘူမူကြီးဆိုင်စုကတော့ SSPP အဖွဲ့ကအခွန်ငွေကိုတစ်နှစ်တစ်ကြိမ်သာတောင်းခံပြီးရတဲ့အခွန်ငွေအတွက်လဲဆိုင်ရှင်တွေကို SSPP လိုကိုတစိမ့်ပါတဲ့ဖြတ်ပိုင်းပြန်ပေးကြောင်းအခွန်ငွေတွေကိုအဲ့လိုမျိုးဖုန်းဆက်ပြီးလွှဲပေးခိုင်းတာမျိုးမရှိဘူးကြောင်းပြောပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။တိုက်ပွဲတွေရပ်တန့်ရေးကိစ္စအပါအဝင်လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခွင့်အရေးနဲ့ပတ်သက်တဲ့ KOKA အဖွဲ့ရဲ့သဘောထားရည်တည်ချက်တွေပါတဲ့ထုတ်ပြန်ချက်တစ်စောင်ကို KO ဘဟုကော်မတီကဇန်နဝါရီလ26ရက်နေ့မှာထုတ်ပြန်လိုက်ပါတယ်။ဒီအကြောင်းကိုတော့ကျွန်မအမီရန်နေစူးစီးတင်ဆက်ပေးထားပါတယ်။လာမယ့်ဖေဖော်ဝါရီလ1ရက်နေ့ဟာတရုတ်နှစ်သစ်ကူးပွဲတော်နေ့ဖြစ်တယ်လို့24ချိန်မြောက်ဆောင်းရာသီအိုလံပစ်ပွဲတော်နဲ့မတန်ဆွမ်းအားကစားပြိုင်ပွဲကိုတရုတ်နိုင်ငံပီကင်းမြို့မှာဖေဖော်ဝါရီလနဲ့မတ်လတွေမှာကျင်းပသွားမှာဖြစ်တဲ့အတွက်နယ်စပ်ဒေသအပါအဝင်မြန်မာနိုင်ငံတဝမ်းမှာစစ်ပွဲတွေရပ်တန့်ထားဖို့တရုတ်နိုင်ငံက KIO ကချင်လွတ်လပ်ရေးအဖွဲ့ကိုတိုက်တွန်းခဲ့တယ်လို့ KIO ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံပူမူကြီးနော်ဘူးကပြောပါတယ်
ဒီအင်ဂျင်နီယာနိုင်ငံဖြစ်နေတဲ့ဒီပြုတ်ပြီမှာလည်းပဲဆောင်းရတဲ့အိုလံပစ်ပေါ့နော်ဒီပါရာလင်ပစ်တွေအကျင်းပဖို့အချိန်ကာလလည်းရောက်တော့မှာဖြစ်ပါတယ်ဆိုတော့သူတို့ဘက်ကနဲ့လည်းနေဆက်ဒေတာဒီကမကဘူးဒါကြောင့်ကျွန်တော်တို့မြန်မာတနင်္ဂနွေလုံးမှာပေါ့နော်ပြစ်ခတ်အတန်းတွေပေါ့နော်တိုက်ပွဲတွေမဖြစ်အောင်တိုက်တွန်းထားတာရှိပါတယ်
မြန်မာနယ်စပ်ဒေသအပအဝင်တနင်္ဂနွေလုံးမှာတိုက်ပွဲတွေစစ်ပွဲတွေရပ်တန့်ဖို့အတွက်တရုတ်နိုင်ငံကတိုက်တွန်းချက်တွေရှိတဲ့အတွက်ကြောင့်ဒေသအတွင်းတည်ငြိမ်ရေးအတွက်အလေးပေးစဉ်းစားရမယ့်အချက်ဖြစ်တယ်လို့လည်း KIO ရဲ့ထုတ်ပြန်ချက်ထဲမှာရေးသားထုတ်ပြန်ထားပါတယ်တိုက်ပွဲတွေရပ်တန့်ရေးတရုတ်နိုင်ငံဘက်ကဖိအားပေးတာမျိုးလားဆိုတာနဲ့ပတ်သက်ပြီးပုံမူကြီးနော်ဘူးဆက်ပြီးတော့ပြောတာကတော့
ဒီအစိုးရကနဲ့ဒီဘေကနဲ့ကျွန်တော်ကအထူးတိုက်တွန်းတာတော့မဟုတ်ပါဘူးဒီနေ့ဒီအနာတင်းတဲ့တနည်းကြည့်တော့မှာဖြစ်ပါတယ်ဒီတနည်းကာလမှာကျွန်တော်တို့မြန်မာနိုင်ငံကပြည်သူလူထုတွေအားလုံးတိဒုက္ခရောက်နေတာတော်တော်များပါပြီကျွန်တော်တို့တိုင်းတက်နေနေပြတ်တော့နောက်မြို့ကြီးတက်ကြီးမှာလည်းပဲဒီစစ်ကောင်စီကနဲ့ဒီဒုက္ခပေးတဲ့တွေများရှိပါတယ်ဆိုတော့ပြည်သူလူထုဒီတိုင်းတက်တဲ့အားလုံးကဒီဒုက္ခတွေဖြစ်နေနေရာရှိပြောင်းတာလည်းများရှိပါတယ်အဲ့ဒါကိုနိုင်ငံတကာကဤငါချင်းနိုင်ငံကအားလုံးလည်းအခုကုညီနေတဲ့တာချက်ဥပမာတိတိရောက်ရောက်နော်ကုညီပေးနိုင်ဖို့အတွက်ကျွန်တော်တို့ကတော့တစ်ဖက်ကတော့ကြိုးဆူတယ်တစ်ဖက်ကတော့တိုက်တွန်းတာဖြစ်ပါတယ
် KIO အနေနဲ့လက်ရှိဖြစ်ပျက်နေတဲ့အခက်အခဲတွေကိုကျော်လွှားနိုင်ရင်းနဲ့အားလုံးလူချင်းနေတဲ့ Federal Democracy နိုင်ငံပေါ်ထွန်းလာရေးအတွက်လက်တွဲဆောင်ရွက်ရမယ့်အဖွဲ့အစည်းမှန်သမျှနဲ့လည်းအတူကြိုးပမ်းသွားမယ်လို့ထုတ်ပြန်ခဲ့ပါတယ် KIO ဟာမြန်မာအစိုးရနဲ့နှစ်ဖက်အပြစ်ခတ်ရစဲရေးစာချုပ်ချုပ်ဆိုနိုင်ရေးအတွက်ဆွေးနွေးညှိနှိုင်းနေစေအဖွဲ့ဖြစ်သလို2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်ကအာဏာသိမ်းယူတဲ့နောက်မှာတော့တိုက်ပွဲတွေပြင်းပြင်းထန်ထန်ပြန်လည်ဖြစ်ပွားနေတာလည်းဖြစ်ပါရဲ့ရှင်ဆက်ပြီးတော့စစ်ကောင်စီကနေဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီ NSCNP နဲ့နိုင်ငံရေးပါတီတချို့ဇန်နဝါရီလ20ရက်နေ့ကနေပြည်တော်မှာတွေ့ဆုံခဲ့ရ9နှစ်အတွင်းဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့သဘောတူညီချက်ရရှိတဲ့အပေါ်တိုင်းသားနိုင်ငံရေးပါတီတွေကနေဘယ်လိုမျိုးအမြင်ရှိနေပါသလဲဒီအကြောင်းကိုတော့မိကလျာမောင်ကနေစူးစီးတင်ဆက်ပေးထားပါတယ
် NSBNC ဥက္ကဋ္ဌဒုတိယဘူချုပ်ကြီးရာပြည့်ဦးဆောင်တဲ့ကော်မတီနဲ့ရခိုင်ပြည်ထောင်စုငြိမ်းချမ်းရေးကော်မတီ UPDJC နိုင်ငံရေးပါတီများစုဖွဲ့မှအဖွဲ့ခေါင်းဆောင်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီဥက္ကဋ္ဌဆိုင်းအိုက်ပေါင်းနဲ့အလို့ဖွဲ့ကိုယ်စားလှယ်တွေတွေ့ဆုံမှုအပေါ်ရခိုင်မျိုးသားပါတီ ANP အထွေထွေသွင်းရမှုခိုင်ပြီဆိုကအခုလိုမြင်ရှိပါတယ
်။မင်္ဂလာနေ့အတွင်းမှာဖေဖော်ဝါရီပြည်ထောင်စုတည်ဆောက်မယ်ဆိုတော့လေဒီဟာကလို့တော်တော်လေးပြောရမယ့်ဟာကအရှိကြီးပဲ။ဘာဖြစ်လို့ဆိုဘူးတောင်ပြည်တွင်းငင်းကြရေးမရနိုင်သေးဘူးလေ။ဘူး NCA တောင်အပြည့်လူနေပါဖြစ်နေပြီပဲ။အဲ့တော့ဘလို့ပဲဟိုပြောပြောကျွန်တော်တို့ကတော့ဟာဖက်ဒရယ်ပြည်ထောင်စုအဆင့်ကိုတို့ခါလာဖို့အတွက်တို့အလုံးဥမယ်လို့ပဲထင်တယ
်လက်ရှိစစ်တပ်ကနေအာဏာသိမ်းထားတဲ့အခြေအနေအောက်မှာဖက်ဒရယ်နိုင်ငံတည်ဆောက်ရေးလုပ်ငန်းစဉ်အကောင့်ထည့်ပေါ်လိုက်မယ်ဆိုတာမယုံကြည်ဘူးလို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အထွေထွေသွင်းရမှုဦးဆိုင်လိုက်ကအခုလိုပြောပါတယ
်ပြီးခဲ့တဲ့2010ကနေ2021ကာလအထိအရတားတပိုင်းအစိုးရအုပ်ချုပ်တဲ့ဦးသိန်းစိန်နဲ့ထက်မှာပဲဖြစ်ဖြစ် NLD အစိုးရအုပ်ချုပ်တဲ့အချိန်မှာပဲဖြစ်ဖြစ်ဒါအစုအဖွဲ့အစုံစုံညီညီနဲ့တွဲဆုံဆွေးနွေးပြီးတော့မှအစည်းအဝေးတွေလုပ်ပြီးတော့မှဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိစ္စအတွက်ကြိုးပမ်းခဲ့ကြတာပေါ့နော်အဲ့လိုမျိုးအစုအဖွဲ့အစုံညီပဲပေါင်းစုံဝိုင်းဝန်းကြိုးပမ်းတဲ့အချိန်ကာလမှာတော့မှပဲအစုအဖွဲ့တချို့ရဲ့နိုင်ငံရေးစိတ်ဆန္ဒမပြေဝမှုကြောင့်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးလမ်းကြောင်းကိုအမှန်ပေါ်ကိုမရောက်ခဲ့ပါဘူးဒီနေ့လိုအခြေအနေမျိုးမှာအစုအဖွဲ့မစုံညီဘဲနဲ့နိုင်ငံရေးပါတီဆိုတာလည်းပဲအမြဲတမ်းလောက်ပါဝင်ရုံနဲ့တော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုကောင်းထည်ဖော်နိုင်လိမ့်မယ်လို့ကျွန်တော်မယုံကြည်ပါဘူးခင်ဗျာ
စစ်ကောင်စီဘက်ကပြုလုပ်တဲ့ဝက်တရဲတူးယောင်ဖြစ်မှစိုးရိမ်တယ်လို့လဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့မှပအိုမျိုးသားလွတ်မြောက်ရေးအဖွဲ့နိုင်ရကဘုံမူကြီးခွန်အုပ်ကာကအခုလိုယူဆပါတယ
်သူတို့ကဖရပြည်ရောက်ပြီးတိဆောက်ဖို့ဖတ်ပြီးတော့ကတိပေးတယ်ဆိုတာကကျွန်တော်တို့ဖက်ဒရယ်ဗမာတွေအတွက်တော့ကကောင်းတာပေါ့ဗျာဒီအလုံးစိုက်တဲ့ပုံစံမဖြစ်ဘဲနဲ့ဖက်ဒရယ်အတူရောက်ဖြစ်မှလည်းဆိုရသေးတာပေါ့အဲ့ဒါတော့ကျွန်တော်စီစစ်ဖို့တော့လိုတာပေါ့
ပြီးခဲ့တဲ့2020ပြည့်နှစ်တုန်းကအစိုးရလွှတ်တော်တမတော်အစုဖွဲ့ကနေညှိနှိုင်းပြင်ဆင်ဆောင်ရွက်ခဲ့တဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းနဲ့ရှစ်ဆက်လက်ဆောင်ရွက်မဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုစစ်တပ်ဦးဆောင်တဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီနဲ့နိုင်ငံရေးပါတီများအစုဖွဲ့နှစ်ဖက်ပြန်လည်ဆွေးနွေးညှိနှိုင်းခဲ့ကြပါတယ်ရှင်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်ကနေအင်အားနဲ့ဆစ်စင်ရေလှုပ်ဆောင်နေတာကြောင့်ဒေသခံလူထု2000နီးပါးထွက်ပြေးတင်းရှောင်နေရပါတယ်။တရုတ်မြန်မာနယ်စပ်မှာဖြစ်ပွားနေတဲ့စစ်ကောင်စီနဲ့ကိုကန် MNDAA တို့အကြားတိုက်ပွဲတွေကြောင့်စစ်ရှောင်900ကျော်အတွက်ရေရှည်ရက်တည်ရေခက်ခဲလာနေတယ်လို့စစ်ရှောင်တွေနဲ့စခန်းတာဝန်ခံတွေကပြောပါတယ်။
တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအမီပ
ါ FIFA ဝန်တော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားတော်တာဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ VOA ရဲ့တောက်ကြနေမနေ့ပဲအတန်လင်းအစီအစဉ်တွေကိုထုတ်လွှင့်နေပါတယ်။ဒီကနေ့တင်ပြခဲ့တဲ့သတင်းတွေကတချို့ကိုထုတ်ထုတ်ပြီးတော့သတင်းအချင်းချုပ်အဖြစ်နဲ့ကိုအောင်လွင်ဦးကပြောပြပါအောင်မယ်ခင်ဗျာ
။ယူကရိန်းနိုင်ငံမြောက်တန်တိတ်စာချုပ် NATO ပုံဝင်ဖြစ်လက်မခံမှုရုရှားနိုင်ငံနဲ့နေဆက်ချင်းထိစပ်နေတဲ့နိုင်ငံတွေကစစ်တပ်တွေနဲ့လက်နက်တွေကိုပြန်ရုပ်သိမ်းဖို့တောင်းဆိုချက်တွေကိုအမေရိကန်ကလက်မခံတာကြောင့်အရှေ့ဥရောပကတင်းမာမှုတွေရော့ကျလာမယ်အလားအလာသိမ့်မတွေ့ရဘူးလို့ရုရှားနိုင်ငံကပြောဆိုလိုက်ပါတယ်။ရုရှားရဲ့တောင်းဆိုချက်နဲ့ပတ်သက်လို့အမေရိကန်ကတရားဝင်ပြန်ကြားချက်မှာအပြုသဘောဆောင်တဲ့တုံ့ပြန်မှုကိုမတွေ့ရပေမဲ့တချို့အချက်လက်တွေအရနောက်တဆင့်အလေးနဲ့ဆွေးနွေးမှုတွေစတင်နိုင်မဲ့အလားအလာတွေရှိတာတွေ့ရကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ရော့ကကြာသပတေးနေ့မှာသတင်းတောက်တွေကိုပြောလိုက်တာပါ။အနားယူသွားတဲ့အမေရိကန်တရားရုံးချုပ်တရားသူကြီးတူဖြစ်တဲ့စတီဖန်ဘရီယာနေရာမှာအစားထိုးဖို့ပထမဆုံးအကြိမ်ဖြစ်လူမဲအမျိုးသမီးတူကိုအစိုးပြုခန့်အပ်ဖို့ရွေးကောက်ပွဲမဲဆယ်စဉ်ကပေးထားတဲ့ကတိအတိုင်းဆောင်ရွက်သွားမယ်လို့သမ္မတဂျိုးဘိုက်ဒန်ကပြောကြားလိုက်ပါတယ်။ထူးချွန်ပြမြောက်တဲ့အရေးချင်းအချင်းစီရိုက်အတွေ့အကြုံနဲ့တည်ချီဖြောင့်မတ်သူတယောက်ကိုအစိုးပြုမယ်လို့လည်းသမ္မတဘိုက်ဒန်ကပြောလိုက်တာပါ။မြန်မာရေးကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့တောက်ကြနေတဲ့ကပိတ်ဆွေးနွေးဖို့စီစဉ်နေချိန်မှာပဲအများသိဝင်ရမယ်ဆွေးနွေးမှုတွေလုပ်ဖို့မြန်မာရေးလှုပ်ရှားသူတွေတောက်ဆိုလိုက်ပါတယ်မြန်မာနိုင်ငံမှာမတိမငြိမ်အခြေအနေတွေဆက်လက်ပေါ်ပေါက်နေတဲ့အပေါ်လုံခြုံရေးကောင်စီမှဆွေးနွေးရမှာတော့အာဆီယံလက်ကျဥက္ကဋ္ဌရဲ့ထူးတက်တမန်နဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂထူးခုစဲလိုလည်းပါဝင်လိမ့်မယ်လို့ခန့်မှန်းနေပါတယ်နိုင်ငံတကာလူ့ခွင့်ရေးဖွဲ့တွေအရက်ဖွဲ့ဖွဲ့စည်းရေးနဲ့မြန်မာရေးလှုပ်ရှားမှုဖွဲ့တွေကတော့မြန်မာနိုင်ငံကစိုးရွားလာနေတဲ့အခြေအနေတွေကိုဖြေရှင်းနိုင်ဖို့လူညွန့်ရေးကောင်စီမှအများသိခွင့်ရအောင်ဆွေးနွေးပွဲလုပ်ဖို့ကြာသပတေးနေမှာပဲကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်ခင်ဗျာ
။သတင်းချင်းချုပ်တွေကိုကိုအောင်လင်ဦးကပြောပြသွားတာပါခင်ဗျာ။ကျွန်တော်ဆက်လိုက်ပြီးတော့ဒီကနေ့မနေ့ပတ်အတန်လွင့်အစည်းအဝေးတွေကိုထုတ်လုပ်ဖို့တာဝန်ယူခဲ့သူတွေထဲမှာထုတ်လုပ်ရေးမှုအဖြစ်နဲ့ကတော့ကိုရဲမွန်ကတာဝန်ယူခဲ့ပါတယ်။ဒါပန်အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubat Elta ရဲ့ဖြစ်ပါတယ်ဒီကနေ့မတက်ဖက် VO ရဲ့အတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ3249နဲ့ VO ရဲ့ Facebook စာမျက်နှာတွေကပါတိုက်ရိုက်ထုတ်လွှင့်ကြတာဖြစ်ပါတယ်ခင်ဗျာတော်တာရှင်တွေကမြမပြည်သူပြည်သားအားလုံးဘေးရန်တွေရဲ့ကင်းပြီးလူဝင်ဆန္ဒများပြည့်ဝကြပါစီ VO ကိုနားတော်တာရှင်တွေအတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ
This program has come to you from the Voice of America, Washington.